Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2015ခုနှစ်ဩဂတ်စ်လ9ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ32 40နဲ့49လို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချက်ပါရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုမှန်းရင်ကျင်းနိုင်တဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။မြန်မာနိုင်ငံတည်နေတဲ့တိုင်းဒေသကြီးတချို့မှာမိုးတိုက်ချုံရွာပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးစလဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ရေပြည်တံနဲ့လူလူအရေးပေါ်ကူညီကယ်ဆယ်ရေးအတွက်နောက်ထပ်ရန်ပုံငွေယူရိုငွေ4,000,000,000ပေးမယ်လို့ဥရောပသမဂ္ဂကကြေညာပါတယ်။အမေရိကန်နဲ့နိုင်ငံတကာရောက်မြန်မာတက်ကြွလူရှားသူတွေ28နှစ်မြောက်ရှီလီလုံယူရိုပုံအထိမ်းအခမ်းအနားတွေကိုစနေနေ့ကကျင်းပကြပါတယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ပြည်ပအရောက် 88 မျိုးဆက်ចောင်းသားခေါင်းဆောင်တချို့က
အနေကိုကျွန်တော်တို့ကစိတ်ပြက်နေတာတော်တော်ကြာပြီပေါ့ဗျာဒါပေမဲ့ဟိုစိတ်ပြက်ပေမဲ့ကျွန်တော်တို့ကဟိုရွေးချယ်စရာဗမာပြည်မှာမရှိဘူးစစ်အစိုးရနဲ့ဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ကလက်မခံနိုင်
ဘူးဒါကြောင့်မလဲအပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ရှင်ဒီသတင်းနဲ့အတူနောက်ပိုင်းမှာလည်း88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခန်းကဏ္ဍမျိုးမှာရှိနေတယ်လဲနိုင်ငံရေးမျိုးဆက်တည်တည့်ရအနေနဲ့မြန်မာနိုင်ငံရေးမှာဥဆောင်လာမဲ့အခွင့်အလမ်းအခြေအနေတွေရှိနေပြီလားဆိုတာနဲ့ပတ်သက်လို့ဆွေးနွေးထားကြတဲ့စနေညတိုက်ရိုက်လေလံအစည်းအဝေးကိုလည်းပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်။ဒါအပြင်မူရစ်စေဝါမှောင်ခိုမှုဟာမြန်မာစီးပွားရေးနဲ့နိုင်ငံရေးမှာဘာကြောင့်အရေးပါလာရသလဲဆိုတဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့ American Indian 3အင်္ဂလိပ်သင်ခန်းစာအရှေ့ကိုလည်းလေ့လာရဖို့ရှိပါတယ်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့မှန်းရင်ချင်းနိုင်ငံကကြေညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံမှာလူသေဆုံးရတဲ့အထိဖြစ်တဲ့နောက်ထပ်ကာဗုန်ဖောက်ခွဲမှုတစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောလိုက်ပါတယ်။ကာဗုန်မြို့တော်နာမှာအကြမ်းဖက်ဖောက်ခွဲမှုတွေကြောင့်လူ90ကျော်သေဆုံးပြီးနောက်တည့်မှာပဲအခုလိုပြောတာပါ။ကွန်ဒူးစ်ပြည်နယ်မြောက်ပိုင်းခနာဘက်ခရိုင်မှာစနေနေ့ကဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာတာလီဘန်တွေကပြောထားတာပါ။အဲ့ဒီဖောက်ခွဲမှုကြောင့်အစိုးရလူလာတဲ့ပြည်သူ့စစ်အဖွဲ့ဝင်22ဦးထက်မနည်းသေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။တာလီဘန်အဖွဲ့ကိုထူထောင်သူမူလာမိုဟာမက်အိုမာသေဆုံးသွားပြီးတဲ့နောက်ခေါင်းဆောင်တွေတင်ပြီးတဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာခဲ့ပြီးတဲ့ကဆိုရင်အစိုးရဆုံးအကြမ်းဖက်တိုက်ခိုက်မှုကြောင့်ကာဘူးမြို့လူလူစိုးရိမ်ထိတ်လန့်နေကြပါတယ်။ကာဘူးမြို့တော်ရဲ့အဓိကလေဆိပ်နားကအမေရိကန်အထူးတပ်ဖွဲ့အခြေစိုက်စခန်း Camp Integrity ကိုတောက်ကြနေကတိုက်ခိုက်ဖို့အထူးကံဘုံခွဲသူ3ဦးကိုသူတို့လွှတ်လိုက်တာလို့တာလီဘန်တွေကဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုမှာအမေရိကန်စစ်ဖက်ကန်ထရိုက်တာအရသာ8ဦးနဲ့စစ်ဖက်ဝန်ထမ်း2ဦးသေဆုံးပါတယ်
။ Syria နိုင်ငံမှာ IS Islamic အစိုးရတွေရဲ့အဓိကစစ်ရေးအစီအစဉ်နဲ့ရှေ့တိုးလာနေတဲ့တိုက်ခိုက်မှုတွေကိုစိုးရိမ်ကြောင်းလန့်နေတဲ့ Korean ဘာသာဝင်မိသားစုအမျိုးအများဟာသူတို့နေထိုင်ရာမြို့ကနေစွန့်ခွာထွက်ပြေးခဲ့ကြတယ်လို့လှုပ်ရှားသူတွေကပြောပါတယ်။ Korean ဘာသာဝင်အများစုနေထိုင်တဲ့ Sadat မြို့ကနေအစိုးရထိန်းချုပ်ထားတဲ့နိုင်ငံအလဲပိုင်းHomes မြို့နဲ့ Damascus မြို့တော်စီကိုရာနဲ့ချီရှိတဲ့မိသားစုတွေထွက်ပြေးသွားကြပြီလို့ Syria ခြေဆိုင်လူခွင့်ရေးလှုပ်ရှားနေတဲ့ Christian Assyrian ကိုရဲ့အဖွဲ့ရဲ့ညွှန်ကြားရေးမှူး Osma Edward ကပြောပါတယ်။အဲ့ဒီဒေသမှာလူတွေဟာကြောက်ရွံ့ထိတ်လန့်မှုနဲ့နေနေကြရတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်အီရတ်နိုင်ငံက Yazidis လူမျိုးတွေအပါအဝင် IS အစွန်းရောက်တွေထိန်းချုပ်ထားတဲ့နေမြေတွေမှာအခြား Christian ဘာသာဝင်တွေရင်ဆိုင်ရတဲ့အဖြစ်ပျက်တွေကိုကြည့်ပြီး Sadat မြို့တစ်ဝိုက်မှာနေထိုင်ကြတဲ့ Christian တွေကအတော်လေးကိုစိုးရိမ်နေကြတယ်လို့ထွက်ပြေးမလား Islam ဘာသာကူးပြောင်းမလားဒါမှမဟုတ်အသေးခံမလားဆိုတာကိုရွေးချယ်ကြဖို့ပဲရှိတော့တယ်လို့သူကဆိုပါတယ်။ဒီတော့တွင်မှာပဲကာရတီယန်မြို့လည်းနဲ့စတက်မြို့နာကမင်းရွာကြားမှာတိုက်ပွဲတွေပြင်းထန်နေတယ်လို့ဒစ်တိတ်အချိန်ဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကအတည်ပြုပြောဆိုခဲ့ပါတယ်။စီးရီးယားနိုင်ငံရဲ့စစ်မဖြစ်ခင်လူဦးရေ23သန်းထဲမှာခရစ်ယာန်ဘာသာဝင်ဦးရေဟာ10ရာခိုင်နှုန်းနီးပါးလောက်ရှိခဲ့ပါတယ်ရှင်။
ဒီကိစ္စတင်ဘက်ကသူတို့နေမှာမီလောင်ပုံးနဲ့တိုက်ခတ်ခံရတာကြောင့်တည်ဆုံသွားတဲ့လမ်းလျှောက်တိုက်ခါစားအရွယ်ကလေးငယ်လေးရဲ့ဖခင်ဟာရထားတဲ့မီလောင်တံရတွေကြောင့်စနေနေ့အစောပိုင်းကတည်ဆုံသွားပြီလို့သူ့ရဲ့မိသားစုနဲ့သူစေကူတောင်းမှုခံယူနေတဲ့စေယုံကပြောပါတယ်။ဇူလိုင်လ31ရက်နေ့အာယုမတက်ခင်ကတိုက်ခတ်မှုအတွက်အစွန်းရောက်ဂျူးဝါဒီတွေကိုဆွတ်ဆွဲထားပါတယ်။ဂျော်ဒန်မြစ်နောက်ဘက်ကမ်းခြေဒူးမားရွာကစာရက်ဒါဝါဘယ်ရှဲရဲ့နေအိမ်အဲအခန်းတစ်ခုလေးကိုတိုက်ခတ်သူတွေကမီလောင်ပုံးတွေပြစ်သွင်းတိုက်ခတ်ခဲ့တာပါ။သူရဲ့18လအရွယ်သားငယ်အာလီဟာမီးလောင်တာမှာတည်ဆုံသွားပါတယ်။စာရဲ့သူ့ရဲ့ဇနီးနဲ့၄နှစ်အရွယ်သားတို့ကတော့တိုက်ခိုက်မှုမှာဒဏ်ရာပြင်းထန်ရသွားကြတာပါ။စာရဲ့ဇနီးဖြစ်သူရီဟမ်နဲ့၄နှစ်အရွယ်သားဖြစ်သူအာမက်တို့ကတော့အစ္စရေးကတခြားစစ်ရုံတစ်ခုမှာအခုချိန်ထိစေကူတောင်းမှုခံယူနေကြပါတယ်။
ရုရှားနိုင်ငံမှာ12ရက်ကြာအစာငတ်ခံဆန္ဒပြနေတဲ့အတိုက်ခံလှုပ်ရှားသူ6ဦးဟာသူတို့တွေကတအူးကိုဆေးရုံတင်လိုက်ရပြီးတဲ့နောက်မနေ့ကသူတို့ရဲ့ဆန္ဒပြမှုကိုရပ်ဆိုင်းလိုက်ပြီးလို့ကြေညာခဲ့ပါတယ်။အတိုက်ခံခေါင်းဆောင်ဖြစ်သူ Alexei Navalny နေနဲ့အခြားခေါင်းဆောင်2ဦးရဲ့တောင်းဆိုချက်ကိုလိုက်လျောတဲ့အနေနဲ့ရုရှားရဲ့တတိယမြောက်အကြီးဆုံးမြို့ဖြစ်တဲ့ Novosibirsk ကသူတို့ရဲ့အစာငတ်ခံဆန္ဒပြပွဲကိုအဆုံးသတ်လိုက်ပြီလို့ဆန္ဒပြသူတွေကပြောပါတယ်။သူတို့ရဲ့ကျန်းမာရေးအခြေအနေဆိုးရွားသွားမှာကိုစိုးရိမ်နေပြီးစက်တင်ဘာလ13ရက်နေ့မော်စကိုမြို့တော်မှာပြုလုပ်မဲ့ဆန္ဒပြပွဲကိုစီစဉ်ဖို့အင်အားတွေအတွက်သူတို့ရဲ့အစာငတ်ခံဆန္ဒပြပွဲကိုရပ်ဆိုင်ဖို့ Navalny ကတိုက်တွန်းခဲ့တာပါ။အလားတူအခြားထင်ရှားတဲ့အတိုက်ခံခေါင်းဆောင်တွေဖြစ်ကြတဲ့ဝန်ကြီးချုပ်ဟောင်း Mikhail Kasarov ရာနော့ဖ်နဲ့ရေနံတထေးကြီးမီခိလ်ခူဒိုကော့ဖ်ဒီကမှာရှင်မီခိလ်ခူဒိုကော့ဖ်စကီတို့နှစ်ဦးကလည်းအစာငတ်ခံဆန္ဒပြပွဲကိုရပ်ဖြစ်ဖို့ပြောခဲ့ပါတယ်ရှင
်ယူအေဗရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.2 ကလိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရေကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ချင်းပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာနေရာအနှံ့ပြားမိုးတကြုံရွာပြီးနေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလားဗီဒါညွှန်ကြားမှုဦးစီးဌာနကအောက်ဂုလ၈ရက်စနေနေ့မှာထုတ်ပြန်ထားပါတယ်။ဒါအပြင်မန္တလေးနဲ့အေရာဝတီတိုင်းဒေသကြီးတွေမှာနေရာစိတ်စိတ်မိုးတကြုံရွာပြီးနေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့လည်းထုတ်ပြန်ပါတယ်။အေရာဝတီတိုင်းဒေသကြီးအတွင်းဟင်္ဒရဇလုံနဲ့စိတ်တာမြို့တွေမှာအေရာဝတီမြည်ရေဟာဇူလိုင်လကုန်လောက်ကစပြီးနေ့စဉ်ကျော်လွန်မြင့်တက်နေရကအနည်းငယ်လျော့နေကြဆင်းသွားပြီးငတိုင်းချောင်းမြို့နယ်ရဲ့ငဝွန်မြည်ရေကတော့ဇူလိုင်လကုန်လောက်ကစပြီးနေ့စဉ်ကျော်လွန်မြင့်တက်နေတယ်လို့မိုးလေဝသနဲ့ဇလားဗီဒါညွှန်ကြားမှုဦးစီးဌာနရဲ့မှတ်တမ်းတွေအရသိရတဲ့အကြောင်းဒီကနေ့ထုတ်အစိုးရပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။နေပြည်တော်နဲ့အနီးတစ်ဝိုက်မှာနေရာကွက်ကြားမိုးတချုံရွာပြီးရန်ကုန်နဲ့မန္တလေးမြို့အနီးတစ်ဝိုက်မှာဒီကနေ့မိုးတကြိမ်နှစ်ကြိမ်တချုံရွာမယ်လို့မိုးစလဌာနကပြောထားပါတယ်။မြန်မာနိုင်ငံထက်ပိုင်းဒေသတွေမှာနောက်နှစ်ရက်အတွင်းမိုးပိုလာနိုင်တယ်လို့လည်းမိုးစလဌာနကခန့်မှန်းပါတယ်။မြန်မာနိုင်ငံတဝန်းရေဘေးဒုက္ခသည်ပေါင်း6သိန်းကျော်ရှိသွားပြီဖြစ်ပြီးသေဆုံးသူ100နီးပါးရှိပြီလို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချတာရေးဝန်ကြီးဌာနကပြောပါတယ်။မြန်မာနိုင်ငံကရေဘေးတန်တဲ့လူလူတွေနောက်ထပ်အကူအညီရန်ပုံငွေကျပ်ငွေ6ဘီလီယံယူရိုငွေနဲ့ဆိုရင် 4.5 သန်းကိုဥရောပသမဂ္ဂ EU ကပေးမယ်လို့ရန်ကုန်မြို့အခြေစိုက်ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံများဆိုင်ရာတန်ယုံတွေရဲ့အောက်ဂုလရှိရဲ့နေဆွေနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေဟာမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီနှစ်စဉ်ယူရိုငွေတန်90ပေးနေတာဖြစ်ပြီးအခုရေဘေးအတွက်နောက်ထပ်ယူရိုငွေ4တန်ခွဲထပ်တိုးပြီးတော့ပေးတာပါ။သက်ဆိုင်ရာအသင်းအဖွဲ့တွေနဲ့ပူးပေါင်းပြီးတော့အကူအညီအလိုအဆုံးဖြစ်နေတဲ့ဒေသတွေကပြည်သူတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့စီမံသွားမယ်လို့လည်း EU ရဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါ့အပြင်ပြည်သူတွေပြန်လည်ထူထောင်ရေးကိစ္စအဝဝကိုကူညီသွားမှာဖြစ်တယ်လို့နောင်ဖြစ်ပေါ်လာနိုင်တဲ့သဘာဝဘေးရန်တွေကိုကြိုတင်ကာကွယ်နိုင်ဖို့အတွက်လည်းဒေသဆိုင်ရာအာဏာပိုင်တွေနဲ့ပူးပေါင်းစီစဉ်ဆောင်ရွက်သွားမယ်လို့ EU ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။ American ပြည်ထောင်စုအပါအဝင်ကနေဒါ၊ဂျပန်၊တောင်ကိုရီးယားစတဲ့နိုင်ငံတကာမှာ28ကြိမ်မြောက်ရှစ်လေးလုံးလူထုလှုပ်ရှားမှုအထိမ့်မဲ့အခမ်းအနားတွေကိုဩဂုတ်လ10ရက်နေ့မနေ့ကအတီးတီးကျင်းပခဲ့ပါတယ်။ American ပြည်ထောင်စုနယူးယောက်ပြည်နယ်အထက်ပိုင်း Buffalo မြို့မှာတော့ရှစ်လေးလုံးအထိမ့်မဲ့နေ့9ကျင်းမြောက်ခွတောင်းအလံတင်ပွဲအခမ်းအနားကိုမြို့တော်ဝင်ဘိုင်ရွန်ဘရောင်းကိုယ်တိုင်တက်ရောက်ချီးမြှင့်ခဲ့ပါတယ်။ဒီအခမ်းအနားဟာမြမဒီမိုကရေစီလှုပ်ရှားမှုမှာအသက်ပေးဆက်သွားတဲ့သူတွေနဲ့ပါဝင်သူအားလုံးကိုအောက်မေ့ဂုဏ်ပြုတာဖြစ်တယ်လို့ဘာဖယ်လိုမြို့မှာသတင်းသုံးနေထိုင်နေတဲ့ရွှေဝါရောင်ဆရာတော်ဦးပညာဇောတာက VOA ကိုမိန့်ကြားပါတယ
်။ဆက်ခွန်းနဲ့ကြာပြီးပတ်အောင်ပေါ့လေ။တကယ်ပြည်သူတွေလူကျင်တဲ့ပြည်သူတွေမျှော်မှန်းထားတဲ့ဒီမိုကရေစီအစမှဒီနေ့မရသေးဘူးပေါ့နော်။အဲ88ကဖြစ်ခဲ့တဲ့ပုံရိပ်တွေကိုလည်းပဲလူငယ်တွေကိုပေးခြင်းနဲ့အဝေးကိုရောက်နေကြပြီဆိုပေမဲ့လို့အဝေးရောက်တဲ့ပုံကိုများကဒီနေ့တည်းအောင်ဒီမိုကရေစီနဲ့ပတ်သက်ပြီးတော့မေ့ပျောက်ပြီးတော့နေတာမျိုးမဟုတ်ဘူး။ဗမာပြည်သူပြည်သားတွေဒီမိုကရေစီမရသေးတာကိုပြပမှရောက်အသေးသေးရောက်နေကြတဲ့ပုံကိုတွေဟာလည်းပဲပြည်တွင်းကလူတွေနဲ့တသားတည်းရှိတယ်ဆိုတာကိုဦးဇင်းတို့အကြီးကပြောချင်တာပါပဲ။
ဒီအခမ်းအနားကို Maryland ပြည်နယ်အပါအဝင်အခြားပြည်နယ်တွေကမြမအရေးလှုပ်ရှားသူတွေလည်းတက်ရောက်ခဲ့ကြပါတယ်။အလားတူ California ပြည်နယ် San Francisco မြို့နယ်ကနေဒါနိုင်ငံ Toronto မြို့တွေမှာလည်းရှစ်လင်းလုံးအခမ်းအနားတွေကိုမနေ့ကတည်ခြားစီပြုလုပ်ခဲ့ကြပါတယ်ရှင်
။တရုတ်နိုင်ငံရှေ့တောင်ပိုင်းကန်ယူရန်ကိုစနေနေ့ကဆူဒလာတိုင်ဖုန်းမုန်တိုင်းဝင်တိုက်တာကြောင့်လူသေဆုံးကျော်လျှက်စစ်မိမှရှိပဲဖြစ်ကုန်ပါတယ်။ ဒီမတိုင်ခင်ကမုံတိုင်းဟာတိုင်ဝမ်ကျွန်းကိုဝင်တိုက်တာကြောင့်လူ6ဦးတက်မနေတည်ဆုံးထားတာပါ။ဒီဥပီမာကြီးကထိခိုက်ဒဏ်ရာရသေဆုံးတာနဲ့အပျက်စီးသတင်းတွေကိုတော့ချက်ချင်းမသိရသေးပါဘူး။အပူပိုင်းမုံတိုင်းအဆင့်ရောကျသွားပြီဖြစ်တဲ့ဆူဒလာမုံတိုင်းဟာလူဦးရေ၄သိန်းခွဲနီးပါးရှိတဲ့ဖူတီယန်မြို့ကိုစင်လင်းနှောင်းပိုင်းကဝင်တိုက်တာပါ။မုံတိုင်းဟာကမ်းရိုးတန်းကိုတနားရီကီလိုမီတာ20နှုန်းနဲ့ချဉ်ကပ်သွားတာနဲ့အမျှဒေသခံ13,800ကိုအစောပိုင်းကတည်းကရွှေ့ပြောင်းကယ်ထုတ်ပေးထားတယ်လို့တရုတ်သတင်းတွေမှာပြောပါတယ်။မုံတိုင်းကြောင့်အဲ့ဒီကမ်းရိုးတန်းဒေသတစ်ဝိုက်ကရထားနဲ့လေကြောင်းခီးတွေရပ်ဆိုင်သွားနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။စနေနေ့စောပိုင်းတုန်းကတော့မုန်တိုင်းဟာတိုင်ဝမ်ကျွန်းကိုတနားရီအမြင့်ဆုံးလေတိုက်တုံ160ကီလိုမီတာနဲ့ဝန်တိုက်ခဲ့ပါတယ်။တိုင်ဝမ်ကျွန်းကလူပေါင်း3,000လျှက်စီမီမရှိဖြစ်သွားပြီးလမ်းပေါ်မှာပြိုလဲကျတဲ့တစ်ပင်တွေနဲ့ပြည့်သွားပါတယ်။ပြည်တွင်းနဲ့နိုင်ငံတကာလေယာဉ်ခီးစည်ပေါင်း300ကျော်ကိုလည်းပယ်ဖျက်ခဲ့ရပါတယ်။အိန္ဒိယနိုင်ငံမြောက်ဘက်မီဟာချာပရဒက်စ်ပြည်နယ်မန်ဒီခိုင်မှာရုတ်တရက်မိုးကြီးရွာတာကြောင့်ရေကြီးပြီးစနေနေ့ကနေရာအများပြားမှာရေလွှမ်းမှုပြီးတော့မော်တော်ကားတွေရေထဲမျောပါကုန်ပါတယ်။အဲ့ဒီထက်ခိုင်ကဒေါရန်ပူအရက်မှာမိုးကြီးရွာတာကြောင့်နေ့စဉ်ပုံမှန်သွားလာနေတဲ့လုပ်ငန်းမှုတွေနဲ့တည်ယူပို့ဆောင်ရေးတွေရပ်ဆိုင်းကုန်ပါတယ်။ကယ်ဆယ်ရေးနဲ့ကူညီရေးလုပ်ငန်းတွေမှာဒေသခံလူထုကပူးပေါင်းလှုပ်ဆောင်နေပြီးရေစည်းတန်တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေအဟန့်အတားဖြစ်နေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာဘလော့ဂါတူကိုတတ်ခဲ့သူတွေကိုဖမ်းဆီးဖို့အစိုးရကိုတောင်းဆိုပြီးဒါဇင်ပေါင်းများစွာသောတက်ကြွလှုပ်ရှားသူတွေစနေနေ့ကဒကာမြို့တော်မှာဆန္ဒပြကြပါတယ်။ဘလော့ဂါနီလွိုင်းနီးဟာတောက်ကြံနေကဒကာမြို့တော်မှာဓာတ်နဲ့ခုတ်တက်ခံခဲ့ရတာပါ။အစိုးရအနေနဲ့ဒီလူသတ်မှုဟာသူတို့နဲ့မပတ်သက်ဘူးဆိုတာကိုသတိပြဖို့လူသက်သမားတွေကို9ရက်အတွင်းဖမ်းဆီးပေးရမယ်လို့ဆန္ဒပြပွဲကိုဥဆောင်စီစဉ်တဲ့အဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။2014-15အင်္ဂလန်ပရီးမီးယားလီဂ်ဘောလုံးရာသီကိုမနေ့ကစတင်လာမှာချန်ပီယံချယ်ဆီအသင်းသေးကြပြီးတော့မန်ချက်စတာယူနိုက်တက်အသင်းအနိုင်ရပါတယ်။အိုးထရက်ဖို့မှာကစားတဲ့မန်ချက်စတာယူနိုက်တက်နဲ့တော်တန်ဟမ်တို့ပွဲမှာမန်ယူအသင်းကတကူကူမရှိနဲ့အနိုင်ရပါတယ်။စတန်ဖို့ဘရစ်မှာကစားတဲ့ချန်ပီယံချယ်ဆီနဲ့ဆွမ်းစီပွဲမှာတော့တစ်ဖက်2ဂိုးစီနဲ့တည်ကြသွားတာပါ။ဒီပွဲမှာ Chelsea ကိုယ်တော်ကူထွားဒုတိယပိုင်းမှာအနီးကပ်နဲ့ထုတ်ခံရတာကြောင့် Chelsea က10ရောက်နဲ့ကစားခဲ့ရပါတယ်။ကျန်တဲ့ပွဲတွေမှာတော့ Leicester City က Sunderland ကို 4-2 Crystal Palace က Norwich City ကို 3-2 Aston Villa က Bournemouth ကို 2-2 ရှိနေနိုင်ပြီး Everton နဲ့ West Brom တို့ 2-0 စီတည်ကြပါတယ်။ဒီကနေ့မှာတော့ Arsenal နဲ့ West Ham, Newcastle နဲ့ Southampton, Stoke City နဲ့ Liverpool တို့ကစားကြပါမယ်ခင်ဗျာ
။ထိုက်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြသိနဲ့မှန်းရင်ချင်းနိုင်ကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းဆောင်မတွေကိုအလှည့်ပေးပါမယ်ရှင်အရင်ဆုံးတော့ NLD ပါတီရဲ့ရွေးကောက်ပွဲကိုယ်စားလှယ်ရွေးချယ်မှုအပေါ်ပြည်ပရောက်88ခေါင်းဆောင်တချို့ရဲ့တုံ့ပြန်ချက်တွေကိုကြည့်အောင်ပါရှင် 88 မျိုးဆက်ခေါင်းဆောင်အများစုကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်လက်မခံဘဲပယ်ချခဲ့တဲ့အပေါ်စိတ်ပျက်မိကြောင်းပြည်ပရောက်88မျိုးဆက်ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ်။ရှစ်လေးလုံးလူမှုလှုပ်ရှားမှုကိုစတင်ဦးဆောင်ခဲ့ကြတဲ့ပြည်ရင်းကြောင်းသားခေါင်းဆောင်တွေအနေနဲ့ရရှိထားတဲ့နိုင်ငံရေးဖြတ်သန်းမှုနဲ့ပြည်သူတွေရဲ့ယုံကြည်မှုအပေါ်မှာမြန်မာနိုင်ငံရေးအပြောင်းလဲအတွက်ပြက်ပြက်သားသားရက်တီလှုပ်ရှားကြဖို့လည်းတိုက်တွန်းလိုက်ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့မဲအင်ဂျင်နိုင်ကပြောပြပေးပါရှင
်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့2015ရွေးကောက်ပွဲအတွက်အတိုက်ခံပါတီကြီးဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွတ်တော်ကိုယ်စားလှယ်လောင်းတွေရွေးချယ်ခဲ့တာနဲ့ပတ်သက်လို့မချေနှက်မှုတွေဝေဖန်မှုတွေအတော်များများထွက်ပေါ်ခဲ့ပါတယ်အထူးသဖြင့်ရှင်းလင်းလုံးလူထုလှုပ်ရှားမှုမှာအထင်ကရကျောင်းသားကောင်းဆောင်ဟောင်းတဦးဖြစ်ခဲ့တဲ့ဥက္ကိုကြီးနဲ့တချို့ကို NLD ရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေအဖြစ်အောက်ခြေပါတီဝင်တွေကရွေးချယ်တင်မြှောက်ခဲ့ပေမဲ့ဗဟိုကော်မတီဆုံးဖြတ်ချက်နဲ့ပယ်ချခဲ့တဲ့အပေါ်မှာ NLD ကိုဝေဖန်ခဲ့ကြတာပါဒါနဲ့ပတ်သက်လို့ထင်ရှားတဲ့88မျိုးဆက်ခေါင်းဆောင်တအုပ်ဖြစ်ပြီးလက်ရှိ American ပြည်ထောင်စုမှာနေထိုင်နေတဲ့ကိုမိုးသီးစွန်ကအခုလိုသုံးသပ်ပါတယ
် NLD ကိုကျွန်တော်တို့ကစိတ်ပြက်နေတာတော်တော်ကြာပြီပေါ့ဗျာဒါပေမဲ့ဟိုစိတ်ပြက်ပေမဲ့ကျွန်တော်တို့ကဟိုရွေးချယ်စရာဗမာပြည်မှာမရှိဘူးကျေးဇူးရတဲ့ဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ကလက်မခံနိုင်ဘူးဒေါ်အောင်ဆန်းစုကြည်နဲ့ NLD ကပိုကောင်းအောင်ကျွန်တော်တို့ရဲ့ vision တွေဟုတ်တယ်ကိုတည်ဆောင်ပေးမလားလို့ကျွန်တော်တို့ညှော်လင့်နေတာအခု88တွေကိုသူတို့ကပယ်ချလိုက်တဲ့ရွေးကောက်ပွဲကိုယ်စားလောင်းတွေထိရတယ်လက်မခံတဲ့အပေါ်မှာတော်တော်လေးကိုစိတ်ပြက်လက်ပြက်ဖြစ်မိတယ်ဗျာ
တစ်ဖက်မှာလည်း NLD ပါတီနဲ့ပြည်တွင်းက88မျိုးဆက်ခေါင်းဆောင်တွေအကြားညှိနှိုင်းဆောင်ရွက်မှုတွေကိုမေးခွန်းထုတ်စရာဖြစ်နေတယ်လို့နောက်ထပ်ပြပရောက်88မျိုးဆက်ခေါင်းဆောင်တအုပ်ဖြစ်သူကိုသက်ထွန်းကပြောပါရယ
် NLD နဲ့ဒီ88ဒီအကြားထဲမှာနိုင်ငံရေးအရာကိုပုဂ္ဂိုလ်ရေးအရာကိုဘလောက်ထိအစဉ်ပြေပြီးညီနိုင်ဆောင်ရွက်နိုင်ခဲ့ပြီလဲဆိုတဲ့စဉ်းစားစရာချက်တခုရှိတယ်လေအခုရွေးကောက်ပွဲဆိုတာနီးတော့မှ88ကလည်းကိုချရောဘကိုရက်တည်ရမယ်အစား NLD နဲ့ပူးရင်ပူကောင်းမလားဆိုတဲ့စဉ်းစားချက်ပေါ့ဒ တချို့နိုင်ငံကြီးကိစ္စတွေမှာစဉ်းစားရုံနဲ့မလုံလောက်ပဲလက်တွေ့ကိုနော်ဖြတ်တန်းရဖို့လိုတယ်အဲ့တော့အခုကစဉ်းစားရုံစဉ်းစားပြီးတော့သွားပြီးတော့ဒီလိုထိစက်တဲ့အခါမှာ NLD ရဲ့အခြေအနေကလည်းဘလောက်တည်တည်ငြိမ်ငြိမ်နဲ့နော်နောက်တစ်ခုကတိုင်းပြည်ရဲ့ရှေ့ရေးကိုလက်ရှိပစ္စုပန်အခြေအနေအခက်အခဲတွေကိုကြော်လွှားဖို့ဘလောက်ပြည်စုံအောင်တွက်ချက်ပြီးတော့ငင်းဆန်လာလဲဆိုတာစဉ်းစားရတယ်ကတော့အများကြီးပဲ
NLD ရဲ့ကိုယ်စားလှယ်လောင်းတွေဖြင့်88မျိုးဆက်ခေါင်းဆောင်တွေကိုအောက်ခြေမြို့နယ်ပါတီဝင်တွေကရွေးချယ်ပေးခဲ့တဲ့အပေါ်မှာဘ ਹੁ ကပယ်ချလိုက်တဲ့ဆိုတဲ့အချက်ဟာဒီမိုကရေစီရေးဆောင်ရွက်နေတဲ့ NLD အပေါ်ယုံကြည်ကိုးစားမှုကိုရော့ကျစေခဲ့တယ်လို့ကိုမိုးသီးစွန်ကပြောပါတယ်။
အဲ့တော့အောက်ခြေတွေကပြန်ရွေးပေးတယ်သူတို့ကိုယ်စားလှယ်လောင်းတွေချင်တယ်ရွေးပြီးတင်ပေးတယ်။ဒါပေမဲ့သူတို့ဒီဟိုကသူတစ်ဖက်ကိုကိုကြီးပေါ့ကိုကိုကြီးနဲ့တုန်းကအမြင်မတူတာတွေအများကြီးရှိတယ်။ဒါပေမဲ့သူ့ကိုတောင်းကလာရွေးပေးလိုက်တယ်။တခြားလူတွေကိုလည်းသူ့မျိုးနယ်လေးတွေကသူ့အကုန်လုံးကရွေးပေးတယ်တော်ညိုညိုတင်းတို့ပါလို့။အဲ့တော့ကျွန်တော်တို့ဒီဒီမိုကရေစီကိုတက်ဝင်ယုံကြည်တဲ့ကျွန်တော်တယောက်ဟာကိုကိုကြီးကိုမကြိုက်တော့လေ။သူ့ကိုပြည်သူကရွေးချယ်ထားတယ်ကျွန်တော်ကလက်ခံမယ်။အဲ့လိုမျိုးကျွန်တော်တို့ NLD ပါတီကအဲ့ဒီပြည်သူကရွေးချယ်ပေးတဲ့ကိုယ်စားလှယ်လောင်းကိုလက်မခံပဲပယ်ချလိုက်တယ်ဆိုတော့ကျွန်တော်တို့ကတော်တော်အံ့ဩတယ်။ဆိုတော့အခုမြန်မာဒီမိုကရေစီပေါ်ကျထူးခဲ့တဲ့တော်အောင်ဆန်းစုကြည်ကျွန်တော်တို့ဒီမိုကရေစီရဲ့ဒီကျင့်သုံးစနစ်တွေကိုသူကအလေးချက်ပေးမယ်လို့ညွှန်လင့်ထားတာသူကိုယ်တိုင်ကပယ်ချပိုက်တယ်ဆိုတော့ကျွန်တော်တို့ကတကယ့်ကိုယုံရတော့မှဒီတိုင်းဒီမှာအကြောင်းတော်တော်ညွှန်လင့်ချက်ပြောက်သွားတာပေါ့
ဒီရင်းက88မျိုးဆက်ခေါင်းဆောင်တွေအနေနဲ့ကိုရှောက်မဲ့လမ်းအပေါ်မှာပြက်ပြက်တတဆက်ပြီးတော့သွားဖို့လိုတယ်လို့ကုသထွန်းကမြင်ပါတယ
်88မျိုးဆက်ကဟုတ်ရှိစစ်စစ်ကနေတွေ့မယ်ဆိုဒီကနေ့နိုင်ငံရေးအရဖြတ်သန်းမှုတွေအတွေ့အကြုံတွေပြည့်စက်မှုတွေနော်လေ့လာမှုအားတွေအများကြီးကောင်းခဲ့ပြီအဲ့ဒီအတွက်ကိုယ့်ရဲ့ဒီနိုင်ငံရေးအရေးချင်းတွေလုံနိုင်ကြနိုင်တဲ့အရေးချင်းတွေနဲ့နော်ယုံကြည်ချက်တွေစေတနာတွေကိုကိုထူးထူးထောင်ထောင်နဲ့ပြည်သူပေါ်အလားအလုံးကျွေးပြုမယ်ဆိုတဲ့ရိုးသားတဲ့စိတ်နဲ့ဆိုရင်ညှက်တီလို့ရပါတယ်လူချင်းရွေရွေခုမှကိုပဲနောက်ပါတီအစ်စ်ထောင်ထောင်နိုင်ငံရေးမှာအဓိကကရိုးသားမှုရယုံကြည်မှုရပြည့်စက်မှုရပြည်သူဘောထားတဲ့စေတနာရမှန်ကန်နေဆိုရင်တိုက်တဲ့နိုင်ငံရေးပါတီထူထောင်အဲ့ဒီပါတီကိုပြည်သူလက်ခံမှာပဲ။ဟောဒီကနေ့နိုင်မဲ့ဘလောက်ကြီးကြီးနော်တိုင်းပြည်အတွက်ပြည်သူအတွက်တကယ်စေတနာပါရင်တော့မှလုတ်တက်ကြိုက်တတ်မရှိဘူး။အမြဲတမ်းအားနည်းချက်တွေမှားယွင်းမှုတွေနဲ့ပြည်စုံနေမဲ့အဲ့ဒီလိုဖြစ်လာခဲ့ဆိုရင်လည်းဒီပါတီကိုဘယ်သူမှအထင်ကြီးမှာမဟုတ်ဘ
ူး။နိုင်ငံရေးပြုပြင်ပြောင်းလဲရေးမှာလိုအပ်နေတဲ့နိုင်ငံရေးအခမ်းကဏ္ဍအတွက်ဒီမိုကရေစီရေလှုပ်ရှားမှုကိုစတင်ခဲ့တဲ့ပြည်ရင်းပြည်ပမှာရှိနေတဲ့88မျိုးဆက်ခေါင်းဆောင်တွေအနေနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ဖို့လိုနေတယ်လို့လည်းပြည်ပရောက်88မျိုးဆက်ခေါင်းဆောင်တွေကတုံ့သက်ပြောဆိုခဲ့ပါတယ်ရှင
်။မယ်အင်ဂျင်နိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်။မကြာခင်မှာတော့ American Indian အသုံးနှုန်းတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုတော့မြန်မာရေးတုံ့သက်ချက်အစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။မြန်မာပြည်မှာမူရစ်စေဝါတိုက်ဖြတ်ရေးလုပ်နေပြီမဲ့စားဖို့နေရေးခက်ခဲသူတွေကဘိန်းဆိုင်ကြတာမို့အထွက်တိုးနေပါတယ်ဒီလိုနဲ့နှစ်ကြာလာတဲ့အခါမှာမူရစ်စေဝါမောင်းခိုမှုဟာမြန်မာစီးပွားရေးနဲ့နိုင်ငံရေးမှာအရေးပါလာကြောင်းကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းကသုံးသပ်တင်ပြထားပါတယ်ရှင်
လုံးရတဲ့ဆယ်နှစ်ကျော်ကဘိန်းဧကဝဲလောက်စိုက်ပျိုးခဲ့တဲ့မိသားစုတွေဟာအခုအခါမှာတဧကအထိဒိုးချဲ့စိုက်ပျိုးလာတယ်လို့မကြာမီကထုတ်တဲ့ကုလသမဂ္ဂမူရစ်စင်းနဲ့မှုကင်းရုံးရဲ့2015အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဘဝရတရေခက်ခဲလွန်းလာကြောင်းဝင်ငွေရအောင်ဘိန်းကိုဒိုးချဲ့စိုက်ပျိုးကြတာလို့ဆိုပါတယ်။ဘိန်းစိုက်ပျိုးတဲ့မြေဧကတသိန်းခွဲလောက်ရှိပါတယ်။တရုတ်မြန်မာနယ်စပ်မှာဘိန်းကွင်းတွေပျောက်သွားပြီးအတွင်းပိုင်းပြည်သူစစ်ချုပ်ကိန်းတဲ့ဒေသမှာဘိန်းကင်းတွေတိုးပွားလာပါတယ်။မူရစ်စင်းနဲ့လက်နက်ကိုင်အဖွဲ့ဆက်ဆက်နေတာကိုပြတ်တာလာဖြစ်ပါတယ်။ရာဘတော့မဟုတ်မြင်းစည်းလို့လူတီများတဲ့စိတ်ကြွစေးထုတ်လုပ်မှုလည်းတိုးပွားလာပါတယ်။အစိုးရတပ်ဩဇာကံပြည်သူစစ်ကြီးစိုးတဲ့နယ်မြေမှာဝန်ထမ်းကိုလက်ထိုးပြီးမူရစ်စင်းထုတ်လုပ်နေတာဖြစ်ပါတယ်။မဆလကိမကာကွယ်ရေးတပ်ဖွဲ့ကိုစစ်တပ်ကဘိန်းလုတ်ခွင့်ပေးထားတယ်လို့အခုကိမှာပြည်သူစစ်ကလုတ်ခွင့်ရနေပါတယ်။အနာဒီဆောက်ရမှာအရေးပါအရာရောက်တဲ့ဘိန်းမောင်ကူဟာအချမ်းသာဆုံးပုဂ္ဂိုလ်တွေဖြစ်လာပါတယ်။ပြည်သူစစ်ခေါင်းဆောင်အချို့ဆိုရင်ဒီခိုင်ဖြိုးပါတီဝင်လွတ်တော်ကိုယ်စားလှယ်ဖြစ်လာတဲ့အသည့်မြောက်စားခံနေရပါတယ်
။ဝါတပ်ဖွဲ့နဲ့မိုင်းလန်တပ်ဖွဲ့ထိန်းချုပ်တဲ့နေမြေကလွဲပြီးရှမ်းပြည်နယ်မှာဘိန်းမဆိုင်တဲ့နေရာမရှိသလောက်ပဲလို့ရှမ်းတန်တော်စစ်တရင်ဌာနရဲ့2015မူရစီအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့ရာဒီဥရုမကောင်းလို့အထွက်နေမှုအယောင်ဝဲကြဆင်းမှုစတာတွေကြောင့်ဘိန်းဆိုင်ပြူကြီးကနေရာဘစီးပြားထုတ်လို့ရေးဘက်ကိုလှည့်လာကြတာလည်းရှိပါတယ် ရာဘာထုတ်လုပ်တဲ့ပုဂ္ဂိုလ်ဟာဩဇာတိကမရှိတဲ့ဒေသခံဖြစ်ပါတယ်။ဘိမ့်မရင်လို့နာမည်ကြီးခဲ့သူတွေမရှိတော့ပေမဲ့ရှမ်းပြည်နယ်မှာမူရစီအများအပြားထုတ်လုပ်နေစေဖြစ်ပါတယ်။စစ်တပ်နဲ့အဆင်ပြေသူဟာလွတ်တော်ကိုယ်စားလှယ်ဖြစ်လာပြီးအဆင်မပြေသူဟာဘိမ့်မရင်လို့ကင်မိုးတက်ခံရတဲ့သဘောဖြစ်ပါတယ်။စစ်အာဏာကျပြန့်ရေးနဲ့မူရစီဟာအမြဲတမ်းဆက်ဆက်နေပါတယ်
။လွန်ခဲ့တဲ့15နှစ်အတွင်းဘိမ့်ပပျောက်ရေးစီမံကိန်းအကောင့်ထည့်ပေါ်ခဲ့ပြီးမဲ့မအောင်မြင်တဲ့အတွက်2019အထိစီမံကိန်းတိုးချဲ့ထားပါတယ်။ဘိန်းအစားထိုးသီးနှံစီမံကိန်းတွေဟာမြို့နယ်အနှံ့မရောက်သေးပါဘူး။လစာနဲ့မစားလောက်တဲ့ဝန်ထမ်းတွေငွေစည်းနဲ့ဆက်ပြီးစီးပွားရှာကြတာအများကြီးတဲ့ကိစ္စဖြစ်ပါတယ်။အစိုးရတပ်ရဲ့စစ်ဆေးရေးဂိတ်နှစ်ခုနဲ့လက်အောက်ခံပြည်သူ့စစ်ဂိတ်ကိုကျော်ဖြတ်လာတဲ့ကြောက်ပေကားကိုရှမ်းပြည်မြောက်ပိုင်းမန်တုံမြို့နယ်မှာစစ်ဆေးတဲ့အခါရာဘမြင်းစေးပြားနှစ်တန်းကျော်နဲ့ဘိန်းဖြူ16ကီလိုဖမ်းမိတယ်လို့တာအင်းပလောင်လူမျိုးကြီးတပ်ဖွဲ့ကမလကကြေညာပါတယ်။ရာဘာစေးပြားထုတ်လို့ရမှာအသုံးပြုရဲ့ဆေးမုံကီလို600ကျော်ကြောက်မဲမြို့နယ်မှာဇူလိုင်လ13ရက်နေ့ကဖမ်းမိပါတယ်
။ဘိန်းဖြူထုတ်လို့ရတာဈေးအကုန်ကျများပြီးအချိန်ကြာတာကြောင့်အလွယ်တကူထုတ်လုပ်နိုင်တဲ့ရာဘာစေးပြားထုတ်သူတွေများလာတာလို့ရှမ်းမူရစီအစီရင်ခံစာမှာဖော်ပြပါတယ်။ရာဘာစေးပြားကိုတော်ရုံမျိုးပါစားသုံးကြတာမို့လက်လီလက်ကရောင်းဝယ်နိုင်ကြပါတယ်။ဥပမာလာရှုမှာဆိုရင်ရာဘာအတွက်လန်တလန်သတ်မှတ်ထားတယ်လို့ဆိုပါတယ်။အလွယ်တကူစားသုံးနိုင်တဲ့ရာဘာစည်းပြားကိုထုတ်လုပ်သူများပြားလာပါတယ်။ဘိန်းခင်းကိုဖျက်ဆီးနိုင်ပေမဲ့နေရာရွှေ့နေတဲ့ရာဘာသမားကိုဖမ်းမိဖို့အခက်ခဲပါတယ်။ရှမ်းပြည်နယ်ပြင်ကချင်၊ကယားနဲ့ချင်းပြည်နယ်မှာလည်းမူရစီထုတ်လုပ်မှုများလာပါတယ်။ကချင်ပြည်နယ်မှာမူရစီစားသုံးမှုတိုးပွားလာတာကြောင့်ခရီးရန်ဂိုင်းပေါင်းစုံပူးပေါင်းပြီးမူရစီဝါတိုက်ဖျက်ရေးလုပ်နေရပါတယ်
။မြမအစိုးရကတော့ဓာတ်ပုံအများအပြားပါဝင်တဲ့မူရစီဝါထိန်းချုပ်ရေးနှစ်ပတ်လည်အစီရင်ခံစာကို2023ကထုတ်ပါတယ်ဒုံးစာအတိုင်းအစိုးရလုပ်ပုံကိုအမွန့်တင်ထားပါတယ်ဒါပေမဲ့အစိုးရတက်နဲ့အခြားလက်နက်ကင်တွေပါဝင်တဲ့အာဏာတည်ဆောက်ရေးလုပ်ငန်းဖြစ်နေလို့ဝိရစေတိုက်ဖျက်ရေးမအောင်မြင်တာလို့သုံးသပ်ကြပါတယ်ကွေလွန်သူလော်စစ်ဟာနဲ့ခွန်စာဟာဘိန်းဘီရင်အဖြစ်နာမည်ရပါတယ်1988မှာစစ်အစိုးရတက်လာပြီးအပြည့်အခက်ရပ်ဆဲတဲ့အခါဘိန်းဘီရင်ဟာဒဏ်ကပ်အရေးယူခံရတဲ့စစ်အစိုးရရဲ့မဟာမိတ်ကြီးဖြစ်လာပါတယ်ဒေသခံနိုင်ငံရေးခေါင်းဆောင်စစ်ဘူပြည်သူစစ်တိုင်းနာလက်နဲ့ကိုင်းတရုတ်လုပ်ငန်းရှင်စတဲ့ပုဂ္ဂိုလ်တွေဟာမူရစီဈေးကွက်မှာအ धिक ပါဝင်သူတွေဖြစ်လာပါတယ်။စင်ရသားစိုက်ပျိုးတဲ့ဘိန်းကိုဒီပုဂ္ဂိုလ်တွေကခြေလှယ်ကြပါတယ်။အာနာတိဆောက်တာကိုပံပိုးကူညီတဲ့မူရစီမောင်ကူဟာစစ်တပ်ရဲ့မဟာမိတ်ဖြစ်လာပါတယ်။အနာယပါတီရန်ပုန်ဝင်ရှာရမှာလည်းဘိန်းမောင်ကူဟာတရတ်တအားဖြစ်ပါတယ်။စေအုပ်စုနဲ့အစဉ်ပြေတဲ့မူရစီလုပ်ငန်းရှင်တွေဟာမြန်မာနိုင်ငံရေးနဲ့စီးပွားရေးမှာအခိုင်အမာနေရာယူထားကြပြီဖြစ်လို့တဖြည်းဖြည်းနဲ့အနောက်တိုင်းကပါအတိအမှတ်ပြုရတဲ့အဖြစ်ကိုရောက်ရှိလာနိုင်ပါတယ်ခင်ဗျာ
။မူရစေဝါမောင်ခိုမှုဟာမြန်မာစီးပွားရေးနဲ့နိုင်ငံရေးမှာအရေးပါလာကြောင်းကိုဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်မှာနှားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ဒေါ်လာလတန်းစီစဉ်တင်ဆက်ထားတဲ့American style Irian အသုံးနှုန်းအရှိကိုနှားဆင်ကြပါမယ်ရှင
်ဒီတင်ပါ English American style ကန္တာမှာစာအုပ်လို့အဓိပ္ပာယ်ရတဲ့ book ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း Take a page out of someone's book.
ကိုတင်ပြပေးမှဖြစ်ပါတယ်စာလုံးပေါင်းက take take out out take out ကထုတ်ယူလိုက်တာ a page a page ကစာရွက်တွေ some one apostrophe s someone's got ဦးတယောက်ရဲ့ book book ကစာအုပ်ဆိုတော့စကားခုရဲ့ဓာတ်ရိုက်ဒီဘေကတော့လူတဦးရဲ့စာအုပ်ထဲကနေစာရွက်တွေကိုထုတ်ယူလိုက်တာပေါ့လူတဦးတယောက်ရဲ့စာအုပ်လို့ဆိုရမှာအဲ့ဒီလူရဲ့ဘဝမှတ်တမ်းကိုတင်စားပြောထားတာဖြစ်လို့သူ့ဘဝမှတ်တမ်းတွေကဖိရတခုကိုထုတ်ယူလိုက်တယ်ဆိုတာကအဲ့ဒီလူလောက်တာကိုလိုက်ပြီးအထူးခိုးလောက်တာမျိုးကိုဒီ idiom နဲ့ရည်ညွှန်းပြောတာဖြစ်ပါတယ်တခါတည်းကလည်းသူ့လောက်လို့ကိုလဲလိုက်လို့ကြည့်ရင်သူ့လောက်တယ်လို့ဖြစ်မလားဆိုတဲ့မျှော်လင့်ချက်နဲ့အတူယူအတက်တင်တာမျိုးလည်းဖြစ်နိုင်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John You should take a page out of your brother's book and Start saving for your future.
Johnny, me go look at it, I mean, me le like to copy. Go boa she eat we. We Suzanne Timmy lo tebe yabare. Umagunaka lila chichayamba.
John, you should take a page out of your brother's book and start saving for your future.
Goosele Timbia be magaro.
Cook the books.
Pipare, Salung Banga. COOK. Koka, Dayai, Debe Api, Chepio Delu, Debe Yabi, Dinia Maro, the Kukugo, Jampan, look at the Bomu Pipari, DHE the BOOK, the books got Saudwi, Suro, Zaguhunye, Lunga, Debe Garo, Saudwi ma, Jampan, look dabo, Dinia ma, the books, Suraga, saying in Rigu, Sulara pitted way, idiom a Debe Garo, we coaching it to a jump. Seeing in Rigu, Limbiara, Jan upon Lodam Yugu, Sulura Pipari. Dido ne Badelu, George will be the Umago Lila Chichaya Umba.
The company found out that the chief accountant had been cooking the books for years, and so it reported him to the police.
Company Rene, do ye sing and joga? We see in Link. Company ga, do ye sing and joni ne?
The company found out that the chief accountant had been cooking the books for years, and so it reported him to the police.
Be
in good books.
Pipare, Salung Banga, Biga Shizida, I and Inga Tema. G-O-O-D, good ga, gauna. B-B-O-O-K-S, books ga, saoudwi, suro. Zaku hunye lungao, debe garo. Gaune saoudi mai, shinida bo. Idiom debe gale, timakwa la babu. Ludunin it, watcha, nichai. Ye be yare, siema, bawinida go, sluda pibari. Dagale, ludaima, midazu bepipi. Misswe, abounding chama bepipi. Go the watcha, lekana. Go ye be re, ludwi, shinida pibari.
Mary is in her boss's good books. She made a lot of money for the company.
Mary ga tu sia da ma ye yi bi khan ya de pauk ri sin ne ma pa ni de li. Tu ga company dwe wing wi ri a mya ji ya aw sha pe nai nge de lu chi bi ya ba de. U ma go naw ta khaw li la chi cha ya aw ba.
Mary is in her boss's good books. She made a lot of money for the company.
Didrimba, Boko, Chikambi, Timbiagere, Idiom Atonwigaro.
Take a page out of someone's book. Cook the books. Be in good books.
Dopichavari. Notpa, Kulo Chimumale, Nota Idiom Atonwigo, Seletimbia Biumamo, Saumio, Na Sinjavashim.
American style Indian ต้นหนุ่นတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းစီစဉ်ကြရင်တော့ရှစ်ဆက်ရှစ်မျိုးဆက်ကြောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘယ်လိုအခန့်ကဏ္ဍမျိုးမှာရှိနေတယ်လဲနိုင်ငံရေးမျိုးဆက်တစ်တည့်ရဲ့အနေနဲ့မြန်မာနိုင်ငံရေးမှာဦးဆောင်လာမဲ့အခွင့်အလမ်းအခြေအနေတွေရှိနေပြီလားဆိုတဲ့အပေါ်ဆွေးနွေးထားကြတဲ့စ စ္စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
VOA က2015ခုနှစ်ဩဂတ်လ9ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ49 kHz 633ညာတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာသောတာရှင်တွေနားဆင်ကြအမှာကစနေနေ့ညကထုတ်လွှင့်ပေးခဲ့တဲ့တိုက်ရိုက်လေလံအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးချက်ဖြစ်ပါတယ်။ဒီအစီအစဉ်မှာဆိုရင်အနာဂတ်မြန်မာနိုင်ငံရေးနဲ့88မျိုးဆက်တွေရဲ့အခမ်းကဏ္ဍဒါနဲ့ပတ်သက်ပြီးတော့ကိုသားညုံကဆွေးနွေးတင်ဆက်ထားပါတယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။စနေညပိုင်းတိုက်ရိုက်လေလံအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့88ဒီမျိုးဆက်ចောင်းသားတွေအရင်နဲ့ပတ်သက်ပါတယ်အခုဆိုရင်ပဲကျွန်တော်တို့ပြောမယ်ဆိုရင်88လူလှုပ်ရှားမှုကြီးဖြစ်ခဲ့တာနှစ်ပေါင်း28နှစ်တင်းတင်းပြည်လာခဲ့ပါပြီခင်ဗျာတော့88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့ပြောရမယ်ဆိုရင်လည်းနိုင်ငံအရေးဖြတ်သန်းမှုရောအတွေ့အကြုံရောအတော်လေးရှိလာပြီလို့ပြောလို့ရပါတယ်မြန်မာနိုင်ငံမှာဆိုရင်ထူးခြားပြောရမယ်ဆိုရင် 1920-30 ကာလလွတ်လပ်ရေးကြိုးပမ်းစတင်ပိုင်းမှာပါခဲ့ကြတဲ့ចောင်းသားခေါင်းဆောင်တွေဟာဆိုလို့ရှိရင် 1940-50 တကယ်လွတ်လပ်ရေးလှုပ်ရှားမှုတွေလွတ်လပ်ရေးယူတဲ့လှုပ်ရှားမှုတွေမှာအဓိကနိုင်ငံခေါင်းဆောင်တွေအဖြစ်နဲ့နေရာယူနိုင်ပြီဖြစ်ပါတယ်အခု88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့ကလက်ရှိနိုင်ငံရေးမှာနိုင်ငံရေးမျိုးဆက်တစ်ခေါင်းဆောင်မှုအနေနဲ့ရပ်တည်နိုင်တဲ့အခွင့်အရေးအခွင့်အလမ်းအခြေအနေဘယ်လောက်ထိရောက်လာပြီလဲကျွန်တော်ဒါကိုသုံးသပ်မှာဖြစ်ပါတယ်88မျိုးဆက်ចောင်းသားတွေရဲ့အခမ်းအနားကိုအဓိကသုံးသပ်မှာပါအဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးကိုဖိတ်ခေါ်ထားပါတယ်ပထမတူကတော့88ညီညာရေးနဲ့ပုံလင်းလို့ဖွဲ့စည်းရဲ့ခေါင်းဆောင်ဒီ88ကာလလှုပ်ရှားမှုចောင်းသားခေါင်းဆောင်တူဖြစ်တဲ့ဥက္ကုကူကြီးဖြစ်ပါတယ်နောက်တူကတော့ဒီ88မျိုးဆက်မှာပဲចောင်းသားခေါင်းဆောင်ဖြစ်ခဲ့ပါတယ်လက်ရှိမှာတော့နိုင်ငံရေးအရဒီဆောင်းပါးတွေရေးပြီးတော့တုံ့တက်နေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်ခင်ဗျာသူတို့နှစ်ဦးစလုံးလေလိုင်းပေါ်ရောက်နေပါပြီကျွန်တော်အရင်ဆုံးဥက္ကုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥက္ကုကြီးကြားပါလားခင်ဗျာဟုတ်ကဲ့ဥက္ကုကြီးကျွန်တော်ခုနကပြောသလိုပါ88မျိုးဆက်ចောင်းသားတွေရဲ့လက်ရှိနိုင်ငံရေးအခမ်းကဏ္ဍပေါ့ကျွန်တော်ခုနပြောတယ်ပြောမယ်ဆိုရင်88မျိုးဆက်ကိုလက်ရှိကုစားပြုပြီးဥဆောင်နေတာ88မျိုးဆက်ညီညာရေးနဲ့လူမှုညီညာရေးနဲ့ဒီပွင်လင်းလူဖွဲ့စည်းကဖြစ်ပါတယ်ဥက္ကုကြီးအနေနဲ့ဒီဖွဲ့မှာလည်းဥဆောင်နေတဲ့ခေါင်းဆောင်တူဖြစ်တော့88မျိုးဆက်ရဲ့အခုရှိနေတဲ့ဒီညီညာရေးနဲ့လူပွင်လင်းလူဖွဲ့စည်းရဲ့ရည်မှန်းချက်နိုင်ငံရေးမှာဘယ်လိုရပ်တည်သွားမလဲအရင်ဆုံးအားလေးကျွန်တော်တို့ရှင်းပြပေးပါလား
ဟုတ်ကဲ့ဟုတ်နိုင်ငံရေးကိုအဲ့ဒီကွက်ပြောရရင်သုတ္တပင်နိုင်ငံရေးနဲ့သုတ္တပင်ဘာနိုင်ငံရေးဆိုပြီးတော့ကျွန်တော်နှစ်ပိုင်းရှိတာပေါ့နော်အဲ့တော့ကျွန်တော်တို့ကတတိယအချိန်မှာသုတ္တပင်ဘာနိုင်ငံရေးဖြစ်တဲ့ပြည်သူလူထုရဲ့နေစဉ်ပြဿနာတွေမျက်နှာဆုံးရှုံးမှုတွေနောက်လူအခြေတွေဒီလာချက်တောင်းဆိုချက်တွေအဲ့ဒါတွေကိုကျွန်တော်တို့ကဒီကိုစားပြုပြီးတော့စံနှုန်းပေါ်ထုတ်တာတွေနောက်ဒီပြည်သူတွေရဲ့တိုင်တန်းချက်တွေကိုဆိုလို့ရုံးမှာဥပဒေကြံပေးဖို့နဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းပေးတာအစရှိတဲ့ပြင်ကျွန်တော်တို့လုပ်ပါတယ်ဆိုတော့နောက်တစ်ခုကတော့နိုင်ငံမှာအရေးအကြီးဆုံးကိစ္စတွေဖြစ်တဲ့ဒီဒီပုံခြေခံဥပဒေအချင်းကြီးတို့နောက်တင်းသားလည်းနဲ့တိုင်းအဖွဲ့ကြီးများအဆက်ရဆေးရင်းကျန်ရေးစုနေပွဲတွေအောင်မြင်ဖြစ်သမှုကိစ္စမျိုးတွေပါကျွန်တော်တို့လှုပ်တော်တင်ပါကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်နေတဲ့ပတ်သက်လို့လူမှုဆန္ဒကောက်ခံတာတွေကျွန်တော်တို့လက်မှတ်၅တန်းကျော်နိုင်ငံလုံးဆိုင်တာနဲ့ကျွန်တော်တို့ဆက်တဲ့ကြော်ဥဆောင်ပြီးဆောင်ရွက်ခဲ့တယ်လို့ဒီလူလူသားတွေမှာအတိတ်ကညာပြည်ရဲ့ဖြည့်လုံးဆုံးဆောင်မှုတွေလည်းကျွန်တော်တို့တောက်လျှောက်ဆောင်ရွက်ခဲ့ပါတယ်။နောက်တိုင်းရင်းသားလည်းနဲ့ပြည်ပွဲကြီးများတိုင်းရင်းသားနိုင်ငံရေးပါတီများနောက်ပြည်မကနိုင်ငံရေးအင်အားစုများနောက်အစုအပိုင်းကနိုင်ငံရေးအဖွဲ့ပေါ်ဆောင်ရေးအဖွဲ့တွေနဲ့ကျွန်တော်တို့တရားစီစဉ်ရတာရောကျွန်တော်တို့ဒီမချက်ခဏဆိုတယ်လို့ကျွန်တော်တို့အထူးတွေ့ဆက်ဆံပြီးတော့နိုင်ငံရေးနဲ့ပတ်သက်တဲ့ဆောင်ရွက်နေတာရှိပါတယ်။အဲ့တော့ကျွန်တော်တို့လက်ရှိအချိန်မှာတော့လွတ်တော်ပြင်ပနိုင်ငံရေးအနေနဲ့ဒီလေယာဉ်တွေတည်မှုအကလူမတ်တန်ဟာလူကွန်ရေးချုပ်မှုအဂရီလိုက်ချမှုစတဲ့အင်တာနက်မှုတွေပဲရုံးမှာလက်ခံပြီးဆောင်ရွက်ကြရရှိပါတယ်။ဒါကတော့ကျွန်တော်တို့ဖြစ်ချက်ချင်းမျိုးတွေနိုင်ငံရေးအပြင်းလဲလူအဖွဲ့အနေနဲ့တော်တော်ပြင်ပနိုင်ငံရေးဆောင်ရွက်ချက်တွေဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ပြောရမယ်ဆိုရင်တကယ်တမ်းနိုင်ငံရေးလုပ်မယ်ဆိုရင်လွတ်တော်နိုင်ငံရေးအာဏာနိုင်ငံရေးကပို့ပြီးတော့ရေးကြည့်တယ်လို့နိုင်ငံရေးသမားတွေယူဆပါတယ်ခင်ဗျာ။ဒီအတွက်ကဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲ
။ကျွန်တော်ကတော့ဒီလွတ်တော်နိုင်ငံရေးကိုပါဝင်ဆောင်ရွက်သွားမယ်လို့ကျွန်တော်လုံနေတဲ့ဒီတက်နစ်ပြီးပါတာတွေကကျွန်တော်ဒုတိယရှင်ကြားပဲကျွန်တော်ကြီးညာထားပါတယ်။ဒါကြောင့်ကျွန်တော်ခုနကလည်းတိုင်းပြည်မှာလွတ်တော်ဟာနိုင်ငံရေးအရပုံစားပြုမှုပြည့်စုံအားကောင်းလာပြီဆိုရင်ပြဿနာတွေဖြေရှင်းနိုင်တဲ့အဓိကမှန်တိုင်ပေါ့ဆုံးချက်ဖြစ်လာစေခြင်းနဲ့ဒါကြောင့်လည်းလွတ်တော်နိုင်ငံရေးအားကောင်းလာအောင်ကျွန်တော်ကိုယ်တိုင်ရေးကောက်ပွဲဝင်မယ်လို့ပြီးတော့ကျွန်တော်ဆုံးဖြတ်ချက်ဖြစ်ပါတယ်အလားတူကျွန်တော်နဲ့စိတ်တူသောသူဖြစ်တဲ့88ခေါင်းဆောင်တွေလည်းပဲရွေးကောက်ပွဲဝင်ကြမယ်လို့ကျွန်တော်အဲ့လိုဆွေးနွေးခဲ့တာရှိတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်ထပ်ပြီးတော့မေးချင်တာကအခု88မျိုးဆက်အနေနဲ့ပြောမယ်ဆိုလို့ရှိရင်ဒီရွေးကောက်ပွဲအတွက်ခုနအာဏာနိုင်ငံရေးအတွက်ဘယ်လောက်ထိပြင်ဆင်ထားပြီးပြီလဲဘယ်လောက်ထိဝင်နိုင်မှုကြိုးစားပြီးပြီလဲနောက်တစ်ခုကကျွန်တော်ခုနအစပြောသလိုပါနိုင်ငံရေးမျိုးဆက်သစ်ခေါင်းဆောင်မှုအနေနဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ဟောင်းတွေအနေနဲ့ဘယ်လောက်ထိဆင်သစ်ဖြစ်နေပြီလဲ
ကျွန်တော်ကဝေဇဘယ်လို့အတုံးတုံးနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းနည်းနည်းလေးဆွေးနွေးချင်တယ
်။ဟုတ်ကဲ့
အာဏာနိုင်ငံကြီးလို့ပြောတဲ့ဟာကအစိုးရဘောမျိုးဖြစ်နေတယ်ပေါ့နော်။ရုပ်ရက်အာဏာဆိုတာကြီးကျွန်တော်တို့ကဟိုကြားလို့ရတဲ့အခါမှာအကောက်ဖြစ်တယ်။တကယ်တော့ကျွန်တော်တို့ကစစ်တော်နိုင်ငံရေးကိုတွားရတယ်ဆိုတာနိုင်ငံအတွက်ကိုယ်စီရင်နာတွေစိတ်ကူးစိတ်တမ်းတွေကိုလှုံ့ဆော်ခွင့်ရဖို့အတွက်ကျွန်တော်တို့ကဒီလှုပ်ပိုင်ခွင့်ရဖို့အတွက်ကျွန်တော်စူးစမ်းကြည့်တာ။အာဏာဆိုတဲ့အတုံးတုံးပေါ်မှာကျွန်တော်နားလည်မှုလို့ပြောမှာဆိုတယ်။အဲ့တော့အဲ့လိုစူးစမ်းတဲ့ဟာကျွန်တော်တို့ကဒီဒီမိုကရေစီအားစုတွေကိုအားကောင်းကောင်းနဲ့ကျွန်တော်ထွက်တော်ထဲမှာရောက်လာခြင်းနဲ့ဒါကြောင့်ဒီမိုကရေစီအားစုတွေအားကောင်းလို့ဝိညာဉ်နေုံနဲ့ကာလိနဲ့ကိုယ်တိုင်အားဖြည့်ပြီးတော့ဆောင်ရွက်ဖို့ကျွန်တော်ကြိုးစားကြတာဖြစ်ပါတယ်
ဟုတ်ကဲ့အဲ့တော့အဲ့တကြောင့်မလို့ဒီ88မျိုးဆက်ကျောင်းသားတွေအနေနဲ့ကျောင်းသားခေါင်းဆောင်တွေအနေနဲ့လက်ရှိနိုင်ငံရေးအာဏာနိုင်ငံရေးမှာပတ်ဝန်းနိုင်မှုအခြေအနေအခွင့်အလမ်းကဘယ်လောက်ရှိနေပြီလဲအခွင့်အလမ်းပေးနေပြီလားအခွင့်အရေးပေးနေပြီလားအခြေအနေရောက်နေပြီလား
ကျွန်တော်တို့ဒီရွေးကောက်ပွဲဝင်မှုကိုကျွန်တော်စူးစမ်းနေတာမှာကတော့ကျွန်တော်တို့ထဲကပုံပြချို့တယောက်ပေါ့လေဒါအမျိုးသားညီညွတ်ရေးအပွဲကျင်းပနေပြီးတော့ကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်တယ်ကျွန်တော်တို့သိရတာကလွယ်ပြီးတော့ဟုတ်ချန်နဲ့ကိုယ်စားလှယ်လောင်းအဖြစ်နဲ့ရှင်ပြိုင်မှုစူးစမ်းတဲ့သူတွေတော့လုံးဝစိတ်ပါငင်းပယ်ခံရတာရှိပါတယ်အဲ့တော့တစ်ဖက်ကလည်းကျွန်တော်ကအာနာဆိုတာတက်ကိုဥဇာဆိုတာက soft power ပေါ့နော်အာနာအပြော့သဘောအဲ့တော့လူလူပေါ်မှာကျွန်တော်တို့အလားပြောလို့ဆိုလို့ဒီမှာယုံကြည်လက်ခံနေတဲ့အခြေအနေဟာအာအာတဲ့ပို့ပြီးတော့တကိုးကြီးတဲ့ဒါဩဇာအဲ့တော့ကျွန်တော်တို့ဆောင်ရွက်ချက်နဲ့ဆက်လို့လူလူကဒီအကြောင်းသားကောင်းဆောင်တွေဟာစစ်ပေါ်ကတော့ဘာအခွင့်အရေးမှမယူဘဲနဲ့သူတို့အနစ်နာခံပြီးဆောင်ရွက်ခဲ့တယ်ဆိုတာဒီအကြောင်းသားကောင်းဆောင်တွေဟာဒီမိုကရေစီရေးနဲ့လူခွင့်အတွက်ဒီလူတွေအတွက်စစ်သားဖောက်သွားမှာမဟုတ်ဘူးကျွန်တော်တို့ယုံကြည်တဲ့ယုံကြည်မှုဟာအေးမှာအရေးကြီးတဲ့အရေးတစ်ခုဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကတော့လူလူရဲ့ယုံကြည်ထောက်ခံမှုဒါကြီးဟာအရင်မှာအရေးကြီးတဲ့အရင်းမြစ်လို့ကျွန်တော်အဲ့လိုယုံကြည်ပါတယ်
။ဟုတ်ကဲ့။ဒါမှမဟုတ်ခုနကပြောတဲ့လက်ရှိအာဏာနိုင်ငံရေးနဲ့ပြောမယ်ဆိုရင်တော့လက်ရှိမြန်မာနိုင်ငံရေးမှာအကဲခတ်တော်များကပြောတာဒေါန်ဆန်းစုကြည်ရှိပြီးတဲ့ NLD ပြီးလို့ရှိရင်88မျိုးဆက်အဖွဲ့ဟာဒုတိယဩဇာအကြီးဆုံးအဖွဲ့စည်းတစ်ခုဖြစ်ပါတယ်ခင်ဗျာ။အဲ့တော့NLD မှာလည်းအခုလိုမျိုး88ခေါင်းဆောင်တွေဝင်ပြီးဥဆောင်ခွင့်မရဘူးဥဆောင်နိုင်တဲ့နေရာမျိုးမှာမရှိဘူးဆိုရင်88ခေါင်းဆောင်နေနဲ့တီးခြားပါတီကိုဖွဲ့ဖို့ရှိလားတီးခြားနိုင်ငံအင်အားစုအနေနဲ့ရပ်သွားဖို့ရှိလားဘယ်လိုမျိုးရပ်တည်မလဲခင်ဗျာ
ကျွန်တော်တို့အခုဒီရှင်းလင်းလုံး28နှစ်မြောက်အခမ်းအမချင်းပါခင်မှာကျွန်တော်တို့ဒီရှင်းလင်းလုံးနဲ့ပုံရက်တွေပေါ့စုံကြီးအစုကြီးကျွန်တော်တို့ NSTD အစုတွေခွဲပြီးကျွန်တော်တို့ဆွေးနွေးခဲ့တာရှိပါတယ်အဲ့တော့88မျိုးဆက်နဲ့2015အလွန်နိုင်ငံရေးအခြေအနေနဲ့ပတ်သက်ဆွေးနွေးကြတဲ့အခါမှာ88မျိုးဆက်အနေနဲ့နိုင်ငံရေးရပါတီတစ်ခုချင်းနဲ့ဆက်ပြီးတော့လက်တီတော်ဘူးဆိုတော့ဘူးလေကုဇလေရီတွေကနေပြီးတော့ဆွေးနွေးတင်ပြကြတာဖြစ်ပါတယ်တိုက်တွန်းလာတာရှိတယ်အဲ့တော့ကျွန်တော်တို့အနေနဲ့ပါပဲကျွန်တော်တို့နိုင်ငံရေးဆက်တမ်းမှုကကျွန်တော်တို့28နှစ်တော့တူချိုးရှိရပါပြီကျွန်တော်တို့အတက်ရွယ်နေရာလဲလူလက်ပိုင်းနဲ့ကျွန်တော်တို့ရောက်နေပါပြီအဲ့တော့ကျွန်တော်တို့အချို့ကျွန်တော်တို့လေ့လာပြီးနောက်ကျွန်တော်တို့နဲ့တိုင်းနာအင်အားစုတွေတန်တမအင်အားစုတွေစီလူတွေဆက်ဆံမှုတွေအရေးအမြစ်တွေဟာနိုင်ငံအတွက်ချစ်တိရောက်ရောက်ကျွန်တော်တို့အသုံးချနိုင်လို့ဆိုရင်တော့ဒီရှိမှာကျွန်တော်တို့ကလည်းပါတီတစ်ခုအဖြစ်နဲ့လက်တီတော့နဲ့တော့ဖို့လဲကျွန်တော်ကျုံးတရားသွားမယ်ဆိုတော့ကတော့ကျွန်တော်စိတ်ကျူသဘောတူကျဲပေါ်ကြီးခေါင်းဆောင်ကြီးကြားထဲမှာကျွန်တော်ရှင်းပြချက်ရှိပါတယ်ခင်ဗ
ျဟုတ်ကဲ့ဒီပေါ်မှာတော့တခြားဆုံးရချက်မျိုးတွေရှိပါသလားအထူးဖြင့်ဆိုရင်ရစ်ကောက်ပွဲလိုဟာမျိုးဖျက်သားရမယ်ဆိုလို့ရှိရင် NLD လိုအင်အားစုမျိုးတွေရှိမယ်ဒါကရှင်ပြိုင်ပဲဖြစ်လာနိုင်လားဘလို့အနေထားမျိုးနဲ့ရက်တည်သွားမလဲ
ဒီမိုကရေစီဆိုတာကတော့ပါတီအဖွဲ့အစည်းတစ်ခုဆိုတဲ့အမည်ဆိုရင်အဲ့ရုံချီချက်ကိုယ့်ရဲ့မူဝါဒလမ်းစဉ်တွေကိုဖျက်ပြပြီးတော့လူလူကိုထောက်ခံအောင်ကျွန်တော်ခြေကျုံရတာ။အဲဒါကိုကျွန်တော်တို့ကလည်းဒီရှင်မှာအင်းကြီးပါတီအဖွဲ့အစည်းတစ်ခုနဲ့လှုပ်တော့မယ်။ဒီလူလူကိုကိုယ့်ရဲ့မူဝါဒလမ်းစဉ်တွေကိုခိုင်ခိုင်မာမာချပြပြီးခြေကျုံတဲ့နိုင်ငံရေးပါတီလို့ကျွန်တော်ဖြစ်တည်ခြင်းနဲ့အဲဒါကိုကျွန်တော်တို့အမြဲတမ်းဟိုဒေတာချင်းယူတဲ့ဟိုကျုံအောင်ဆန်းကိုကျွန်တော်ပြန်လေ့လာမယ်ရှင်။ဟိုကျုံအောင်ဆန်းဟာလူလူကိုပြောတဲ့အခါမှာပြတ်သားတဲ့ဥဆောင်မှုကိုပြေးတယ်ဥပမာအတူရှိရင်ကျွန်တော်တို့ဒါဖောင်ပလေးတော့ကျွန်တော်တို့ရေကောက်ပွဲနဲ့ပတ်သက်လို့ရှိရင်ဘုဒ္ဓအောင်လာပတ်သက်မက်ဆေ့ချ်ရှင်းပြပြတယ်လူလူရှိရမဲဆန္ဒကိုတောင်းတယ်ပြီးတဲ့အခါကျတော့တစ်နှစ်အတွင်းလို့ရည်ရည်ရမယ်ဆိုတတိကိုလည်းပြပြတာတော့ဘူးလို့အကန့်ပြပြီးတယ်ရရင်ရမယ်မရရင်ချမယ်ဆိုတာလည်းတစ်ခါတည်းလမ်းကြောင်းမှာပြီးတယ်အဲ့ဒီအခါကျတော့ဒီလိုနိုင်ငံရေးမျိုး ဒီလိုလမ်းစဉ်ပြတ်သားတာမျိုးကိုဂရုကလည်းရုံရုံနဲ့ထောက်ခံကြတယ်။အဲ့တော့ကျွန်တော်တို့ရေရှည်ကျွန်တော်တို့နိုင်ငံအတွက်ဒီတွေကရေရှည်ကြားလောက်ပဲဘူဝါဒလက်တင်ခိုင်ခိုင်မာမာနဲ့ခြားပြပြီးပြည်ုံနဲ့နိုင်ငံရေးပါတီမျိုးကိုကျွန်တော်ကရှစ်ချင်တယ်ကျွန်တော်တို့ပဲလူမျိုးပြောင်းအတိုင်းကိုကြိုးစားသွားမယ်ဆိုတဲ့အချက်ချက်ရှိပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်လို့ပါ88မျိုးဆက်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဝိုင်းရံသွားပါမယ်ဆိုတဲ့ပြီးခဲ့တဲ့ကျွန်တော်တို့ထုတ်ပြန်ချက်တွေပြောဆိုချက်တွေကျွန်တော်သိရပါတယ်။အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်လို့လက်ရှိနိုင်ငံရေးဥဆောင်မှုနဲ့ပတ်သက်လို့ရောဥက္ကဋ္ဌကြီးအမြင်ဘယ်လိုသုံးသပ်ပါလဲ
။ကျွန်တော်ကဟိုပါတီတစ်ခုနဲ့ပတ်သက်လို့တော့ကျွန်တော်ဖတ်ချက်မပြီးလို့ဘူးပေါ့။အဲ့တော့ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရှစ်ဆက်ရှင်ဒီအင်ဂျင်နီယာပြင်းလင်းလို့ဆိုပြီးတော့ပြည်တွင်းအင်ဂျင်ချင်းမှာကျွန်တော်တို့သဘောထားရှင်းနေနေမဲ့ကျွန်တော်တို့ထုတ်ပေါ်ထားပါတယ်။အဲ့ဒါကဘာလို့လဲဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးယုံကြည်ချက်ဟာယုံကြည်ချက်ဒီချက်တူတဲ့ဒီမိုကရေစီအင်အားစုများ၊ဆိုင်းရင်းသားအင်အားစုများကိုအောင်နိုင်ရေးအတွက်ဝန်းရံသွားမယ်လို့ကျွန်တော်ကြေညာပါတယ်။အဲ့တော့ကျွန်တော်တို့က2015ခုနှစ်ကအင်တာအရေးကြီးတဲ့ချိုးဖြစ်တဲ့အတွက်တော့ကျွန်တော်တို့ဒီဒီမိုကရေစီအင်အားစုများအောင်နိုင်ရေးအရင်ကအင်အားစုများအောင်နိုင်ရေးဆိုတဲ့ဥပဒေချက်ပြီးတော့ကျွန်တော်တို့ကခိုင်ခိုင်မာမာဆွဲကန်ပြီးတော့ကျွန်တော်တို့ရှိပြီးတော့ကျွန်တော်တို့စူးစမ်းပေးသွားမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာဥက္ကဋ္ဌကြီးလေးလိုက်ပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဒေါက်တာရမျိုးသိန်းကိုဖိတ်ခေါ်ချင်ပါတယ်အဲဒေါက်တာရမျိုးသိန်းကြားပါလားခင်ဗျာဟုတ်ကဲ့
ကြားပါပါ
ဟုတ်ကဲ့ကိုရမျိုးသိန်းရဲ့ရေးတဲ့နိုင်ငံရေးဆောင်ပါးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖြစ်စီ88ဖွဲ့ကိုဖြစ်စီခက်ဆက်ဆက်လေးကြီးတာသတိထားမိပါတယ်ခင်ဗျာအဲ့တော့88နှစ်ပတ်လည်နေ့လည်ရောက်လာပါပြီ88မျိုးဆက်အခမ်းမျိုးဆက်ចောင်းသားတွေရဲ့အခမ်းကဏ္ဍပြောရမယ်ဆိုရှင်လာမယ့်ရွေးကောက်ပွဲမှာခေါင်းဆောင်မှုတချို့အနေနဲ့ရွေးကောက်ပွဲဝင်ဖို့ကြိုးစားတယ်မအောင်မမြင်ဖြစ်တယ်ဒီအခြေအနေမျိုးတွေကြုံနေရပါတယ်အဲ့တော့88မျိုးဆက်ចောင်းသားတွေចောင်းသားခေါင်းဆောင်ဟောင်းတွေရဲ့လက်ရှိနိုင်ငံရေးမှာရှိနေတဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ကိုရမျိုးသိန်းဗာမားသုံးသပ်ဝေဖန်လိုပါလေအဲ
ကျွန်တော်လေ့လာမိတလို့ပေါ့လေကျွန်တော်တို့88မျိုးဆက်ကိုဖြတ်တန်းခဲ့တဲ့ចောင်းသားခေါင်းဆောင်တွေမောចောင်းသားတွေဟာလက်ရှိအခြေအနေမှာကျွန်တော်တို့လွတ်တော်တွင်နိုင်ငံရေးမှာရောလွတ်တော်ပြည်ပနိုင်ငံရေးမှာရောကျန်ကျပြီးတော့ရှိနေတယ်လို့ကျွန်တော်ကယူပြီးရမြင်ပါတယ်။ဒါပေမဲ့တကယ်တမ်းအများစုရှိနေတာကတော့လွတ်တော်ပြည်ပနိုင်ငံရေးမှာဟိုမိရန်ခန္ဓာအတိအကျကနေပြီးတော့ဟိုပါဝင်ဆောင်ရွက်နေတဲ့အနေအထားတွေကိုတွေ့ရပါတယ်ဗျ။အဲ့ဒီအခါကျတော့ကျွန်တော်အမြင်အဖြစ်တော့လက်ရှိအခြေအနေမှာမော88မျိုးဆက်ចောင်းသားခေါင်းဆောင်တွေចောင်းသားမျိုးဆက်တွေဟာလက်ရှိနိုင်ငံရေးတနည်းအားဖြင့်ပြောမယ်ဆိုရင်လွတ်တော်နိုင်ငံရေးမှာပါဝင်ဆောင်ရွက်ဖို့အတွက်နော်ကိုအားရောညံအားရောအစဉ်အသင့်ဖြစ်နေတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကမြင်ပါတယ်ဒါပေမဲ့ကျွန်တော်အားမလို့အားမရဖြစ်မိတဲ့အချက်တစ်ခုကတော့လက်ရှိ88မျိုးဆက်နော်ចောင်းသားတွေဟာနော်ဘာဖြစ်လို့နော်ကိုချောက်ဘောကိုရက်ပြီးတော့တင်းကြားလွတ်လပ်တဲ့နိုင်ငံရေးပါတီတစ်ခုကျွန်တော်တူတောင်ဘို့ကိုတုတ်ဆုံနေတာလေဆိုတော့အချက်ပေါ်မှာတော့ကျွန်တော်တော်တော်လေးဘုံဝင်မကြဖြစ်မိပါလေတကယ်တော့အဖြစ်ငယ်ပယ်အသီးသီးမှာရှိနေတဲ့88မျိုးဆက်ចောင်းသားတွေကိုနော်ဟိုဘုံလုံးနဲ့စဉ်ဘုံသဘောထားတစ်ခုပေါ်မှာအလုံးစုစည်းပြီးတော့စနစ်တကျမူဝါဒပေါ်မှာအခြေခံတဲ့နိုင်ငံပေါ်မှာအခြေခံတဲ့နိုင်ငံရေးပါတီတစ်ခုကိုတူတောင်နိုင်လာမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့နောက်9နှစ်10နှစ်နိုင်ငံရေးဖြစ်ပေါ်တိုးတက်မှုအတွက်ကိုအများကြီးအထောက်အကူပြုလိမ့်မယ်လို့ကျွန်တော်ကယုံကြည်ပါတယ်ဗ
ျဟုတ်ကဲ့ကိုရံမျိုးသိန်းခုနပြောတဲ့ထဲမှာလွတ်တော်တွင်လွတ်တော်ပါဒီနေရာတွေမှာ88မျိုးဆက်ចောင်းသားတွေတော်မီဖြန့်ကျက်တဲ့နေရာယူထားတယ်ဒါပေမဲ့ကျွန်တော်မေးချင်တာကလက်ရှိမြန်မာနိုင်ငံရေးမူဝါဒတွေမှာအဆုံးပြတ်ပေးနိုင်တဲ့ခေါင်းဆောင်မှုဘိုင်းမှာ88မျိုးဆက်ចောင်းသားခေါင်းဆောင်တွေဩဇာခုနကကိုကိုကြီးပြောသူဩဇာရတော့ရှိပါတယ်ဒါပေမဲ့နေရာဆိုရနေရမျိုးမှာမရှိသေးနိုင်တာဘယ်လိုအခက်အခဲကြောင့်လဲဘယ်လိုကြောင့်လို့ယူဆပါလဲ
အဲကျွန်တော်မြင်တာပေါ့လေလက်တလောရွတ်တော်နိုင်ငံရေးတွေကိုပါဝင်ဆောင်ရွက်ဖို့เนาะဟို88မျိုးဆက်ចောင်းသားဒီ88မျိုးဆက်တွေကစဉ်းစားဆုံးဖြတ်တဲ့အချိန်မှာအဲရွေးချယ်စရာအနေနဲ့ပေါ့လေကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အလံတော်တစ်ခုပဲရှိနေတဲ့အနေအထားကိုတွေ့ရပါတယ်အဲ့ဒီအခါကျတော့ဒီရွေးချယ်စရာတစ်ခုတည်းကိုပဲဣခိုပြီးတော့နော်ဒီရွေးချယ်စရာတစ်ခုရဲ့ပုံမှာပဲဒီလမ်းတစ်ခုရဲ့ပုံမှာပဲရှောက်ခဲ့ရတဲ့အနေအထားရှိတဲ့အခါကျတော့ဒီ88မျိုးဆက်ចောင်းသားတွေကိုနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုယ်စားလှယ်လောင်းဖြင့်လက်မခံတဲ့အခါမှာနိုင်ငံရေးအရအချက်အသေးတစ်ခုပေါ့လေအခွင့်အလမ်းရပြောမယ်ဆိုရင်လည်းအချက်အသေးတစ်ခုကိုမမျှော်လင့်မဲရင်ဆိုင်လိုက်ရတဲ့အနေအထားမျိုးရှိတယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
ဟုတ်ကဲ့ကျွန်တော်အိမ်မှာဖြတ်မိချင်တာကိုရမျိုးသိရဲ့38ပါအခုလိုအမျိုးသားမှုစုဖွဲ့ချုပ်က88ခေါင်းဆောင်တွေလက်မခံလိုက်တဲ့ကိစ္စက88အတွက်နင်းနာနိုင်လား NLD နင်းနာနိုင်လားဘယ်လိုပုံပြီးနင်းနာပါလဲခင်ဗျအ
ဲကျွန်တော်ရဲ့တဦးချင်းအမြင်နဲ့ပြောမယ်ဆိုရင်ဒါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တဲ့ကိုအများကြီးနင်းနာနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျဘာကြောင့်ပါလဲခင်ဗျအ
ဓိကကတော့ကျွန်တော်တို့နိုင်ငံမှာရှိတဲ့တော့ပြည်သူလူထုအများစုဟာဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်တဲ့လက်ချင်းချိတ်ပြီးဆောင်ရွက်တဲ့နိုင်ငံရေးအခင်းအကျင်းတစ်ခုကိုတောင်းတနေတာအတော်ကြာပြီလို့ကျွန်တော်ကမြင်ပါတယ်။အဲဒီအခါကျတော့လက်ရှိရွေးကောက်ပွဲ2015ရွေးကောက်ပွဲမတိုင်ခင်ကာလမှာတော့88မျိုးဆက်ခေါင်းဆောင်တွေရောတော့88မျိုးဆက်မှာပါဝင်ခဲ့တဲ့ကျောင်းသားဟောင်းတွေရောဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပူးပေါင်းပြီးတော့ကျွတ်တော်နိုင်ငံရေးမှာပါဝင်မယ်ဆိုတဲ့သတင်းတွေထွက်လာတဲ့အချိန်မှာအပြည်သူလူထုအများစုဟာအင်မတန်မှဝမ်းမြောက်ဝမ်းသာဖြစ်ခဲ့ကြတဲ့အနေအထားကိုတွေ့ရပါတယ်။ဒီဆန္ဒကလည်းပဲသူတို့ရဲ့ရှင်ထဲမှာလုံခဲ့တဲ့နှစ်အနည်းငယ်လေးကရှိခဲ့ပြည်သာဆန္ဒဖြစ်နေတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်။ဒါပေမဲ့ရုပ်ရက်အဲ့ဒီအချိန်မျိုးကနေပြီးတော့သူတို့ပြောင်းလဲထားတဲ့အတိုင်းဖြစ်မလာတဲ့အပေါ်မှာကျွန်တော်မြင်အားဖြင့်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပေါ်မှာနော်ယုံကြည်မှုတွေအားကိုးမှုတွေညှို့နှိမ့်မှုတွေအတိုင်းအတာတစ်ခုထိထိခိုက်သွားနိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုကိုကြီးကိုမေးချင်ပါတယ်ခုနကကိုရံမျိုးသိန်းပြောသွားတဲ့ထဲကတစ်ချက်ပါပဲသူမေးကွန်းကတကယ့်ကိုနိုင်ငံရေးရမူဝါဒတစ်ခုပေါ်မှာနိုင်ငံရေးပါတီတရားလိုပဲတရားရက်တိနိုင်ဖို့88ကဘာကြောင့်တွန့်ဆုတ်ခဲ့တယ်လဲဆိုတော့သူစဉ်းစားချက်ရှိပါတယ်အဲ့ပေါ်မှာကိုကြီးဖြေပေးပါလား
ဒါကတော့ကျွန်တော်တို့ဒီ2028နဲ့88နဲ့နိုင်ငံရေးစလုပ်ခဲ့ကကျွန်တော်တို့လူငယ်ရောက်ရဲ့တို့နဲ့နာခံခြင်းနဲ့စိတ်ကိုအခြေခံပြီးလို့ပဲကျွန်တော်တို့ကနိုင်ငံရေးတွေကိုရောက်လာတာအဲ့တော့ယာရုလူအာနာတို့နေရာတို့ဆိုတာမျိုးကိုသူကဟိုမဲ့လဲမမဲ့ဘူးဘယ်တော့မှလည်းအဲ့ဒီအတွက်လုံမှာမဟုတ်ဘူးဆိုတော့စိတ်ကကျွန်တော်တို့ပေါင်းများဆိုတာကျွန်တော်ဒီတိုင်းပဲကျွန်တော်ရက်တည်ပြီးတော့ကျွန်တော်တို့ဒီလိုကင်လာခဲ့တယ်နောက်တစ်ခုကလည်းကျွန်တော်တို့ကိုယ်တိုင်တချို့ဟာတွေမှာမချင်မရဲနဲ့ကိုယ့်ဘာကိုကုကုထပြီးတော့လုပ်ရင်ကောင်းမယ်လို့စဉ်းစားမိတိုင်းမှာလည်းပဲပြည်သူ့အမြင်ရှုပ်ထွေးသွားမလားလက်ရှိနေတဲ့လူလူယုံကြည်ကိုးစားတဲ့ပါတီနဲ့ရှင်ပြိုင်လုပ်တယ်လို့များမြင်မလားဆိုတော့ဒီချောင်းကြမှုတွေနဲ့ကျွန်တော်တို့ကဒီခုနကလုပ်နေတဲ့ဆိုတာကိုသိပေမဲ့ကျွန်တော်တို့ပြင်းသိမ့်လာခဲ့ပေါ့လေဒါကြောင့်လဲဒီမိုကရေစီအင်ဖတ်မအားကောင်းဖို့ဆိုပြီးတော့ကျွန်တော်တို့တွေ့လို့ဆောင်မှုတွေနိုင်ငံမှုတွေပံ့ပိုးမှုတွေတွေကျွန်တော်တို့ကအောက်ထုတ်လာခဲ့ပြီးတော့ဥပါကိုတီးကြဖို့လုတ်ဖြစ်ခဲ့ဘူးမလုတ်ခဲ့ဘူးเนาะအဲ့ဒါကလည်းဘုပ္ပစီရေးလှုပ်ရှားမှုတစ်ခုလုံးကိုကျွန်တော်တို့ကြောင့်အကောင်းတာပဲဖြစ်စေခြင်းနဲ့တစ်ခုခုစိတ်ကြိုက်သွားတာမျိုးဖြစ်စေခြင်းနဲ့အဲ့တော့ကျွန်တော်တို့အဲ့ဒါလိုစဉ်းစားခဲ့တာပါအခုလည်းပဲကျွန်တော်တို့ဒါရေးရှိမှနိုင်ငံရေးပါတီတစ်ခုချင်းနဲ့တွားဖို့လို့စဉ်းစားတဲ့အခါမှာလည်းပဲအခုစဉ်းစားချက်ဟာ85ရွေးကောက်ပွဲရအကိုတုံးတရားစိတ်ကြိုက်မတွားအောင်အဓိကဂရုစိုက်သွားတယ်အဲ့တော့ကျွန်တော်ကရေကောက်ပွဲအလွန်မှာရေရှည်သွားဖို့ကိုတော့ကျွန်တော်စဉ်းစားပါတယ်။အချစ်တစ်ဖက်ကလည်းပဲဒေါက်တာဆန်းစုကြည်ရဲ့အသက်အရွယ်နဲ့တူးရဲ့လူမှုထောက်ခံမှုအချိန်အုံရထားတဲ့အချိန်မှာတော့ကျွန်တော်ဒေါက်တာဆန်းစုကြည်ကိုပုံပြီးတော့ယုံကြည်အားကိုးနေကြတာဖြစ်ရှင်။ဒါကြောင့်ဒေါက်တာဆန်းစုကြည်အလွန်ပေါ့အဲ့ဒီကာလမှာသူတို့ဒီနိုင်ငံကြီးဒီအားကောင်းလာအောင်ဘယ်လိုဖြစ်စည်းမလဲဆိုတဲ့ဟာကိုလည်းဒါကိုကျွန်တော်တို့စဉ်းစားပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့စဉ်းစားချက်တိုင်းဟာလက်ရှိနိုင်ငံရေးဒီပြည်တော်လေးကိုအားကောင်းအောင်ပဲကျွန်တော်တို့စဉ်းစားတယ်။အခြေခံတဲ့ကိစ္စမျိုးဆိုရင်ကျွန်တော်တို့အစဉ်အဆက်တစ်လျှောက်အလုံးကျွန်တော်တို့ဟိုရှင်ကျင်လာခဲ့တယ်။ဆောင်ထိန်လာခဲ့တယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ
်။ဟုတ်ကဲ့ကိုကိုကြီးရောတော်တော်ရံမျိုးသိအောင်ဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာ။တော်တော်ရှင်းနေအလှည့်ကျွန်တော်ပေးချင်ပါတယ်။ကိုလှမောင်ကြားပါလားခင်ဗျာ။ကိုလှမောင်ဆွေးနွေးလို့ရပါတယ်။ဒီလိုင်းပေါ်မှာမေးမြန်းလို့ရပါတယ်။ဥက္ကူကူကြီးရှိပါတယ်ဒေါက်တာရံမျိုးသိရှိပါတယ
်။ဟုတ်ကဲ့ပါ88နှစ်ကလည်းမှာကျွန်တော်တို့ရင်းနှီးလောက်ကူရကိုကိုကြီးနဲ့ကိုရမသိန်းကိုဝေခွင့်ရတာကျေးဇူးတင်ပါတယ်။အဲကိုကိုကြီးဟိုနေနေမေးချင်တာဒီလိုပါဗျ။ငွေနဲ့98နှစ်88ကာလမတိုင်ခင်အဲ့ဒီ88 96နှစ်98နှစ်မှာလောက်ခဲ့တဲ့ဥက္ကမောင်ရဲ့ဦးလာရှိဦးညွန့်ဝင်တော့ကလည်း88စစ်တပ်ကအန်ဒီဝင်ခဲ့တယ်ဗျ။ဒါပေမဲ့အန်ဒီကလက်မခံတဲ့အတွက်ကြောင့်သူတို့ကပြည်ဆုံးလုံးဆိုတဲ့ပါတီကိုဖွဲ့ခဲ့ရတယ်။အဲ့ဒီမှာသူတို့နဲ့ညီကိုလိုနေခဲ့တဲ့ဥက္ကမောင်ဝင်ကြတော့သူတို့လက်ခံပြီးတော့လွတ်တော်ကိုဆက်လက်ဖြစ်ခဲ့တာပါဗျ။အခုကိုကိုကြီးတို့ကိုပြုံးချိုတို့ဖြစ်တဲ့မျိုးပေါ့။အခုကကိုရံတို့တော့မေးချင်တာဒီလိုကလက်ရှိအချိန်မှာ87မျိုးဆက်မဟုတ်ပြင်မဲ့လဲကျွန်တော်တို့လက်တူနေလက်တွဲဘူးတဲ့ကိုကိုဘူးတို့မောင်မောင်ဦးသိန်းဆွေတို့အလားရှိလို့ဘိုဟိန်းတို့စသည်ဖြစ်ပေါ်ဗျာဒီလိုတွေကလွတ်တော်တဲ့ရောက်နေပြီလွတ်တော်တဲ့ရောက်ဖို့စမ်းပြနေပြီအဲ့တော့ကျွန်တော်တို့ကအခုချိန်မှာ NLD ကိုဒါပဲဖြစ်ဖြစ်ပုံအောပြီးတော့ကျွန်တော်တို့ထောက်ခံဖို့ တင်တယ်လို့ကျွန်တော်ထင်တယ်အဲ့ဒါကိုကျွန်တော်မေးချင်ပါတယ
်ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ဒေါက်တာရေမျိုးသိန်းတစုံပြန်ဖြေပေးပါလား
အဲကျွန်တော်ရဲ့မြင်တာတော့ပေါ့လေလက်ရှိအချိန်မှာခုနဟိုကျွန်တော်မိတ်ဆွေဆွေးနွေးသွားသလိုပါပဲလက်ရှိကျွန်တော်တို့2015ရွေးကောက်ပွဲမှာတော့ကျွန်တော်တို့ဟာနော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပေါ့လေနောက်ဒေါအောင်ဆန်းစုကြည်ကိုအပြည့်အဝဝန်းရံဖို့လိုအပ်တယ်ဆိုတာကိုကျွန်တော်ကလက်ခံပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အခုကြုံတွေ့နေရတဲ့မိကုံးဟာပါလဲဆိုတော့အဲနှစ်ခုတစ်ခုရွေးပဲဖြစ်ပါတယ်ဥပမာကျွန်တော်တို့ကလက်ရှိအာဏာရပါတီကိုထောက်ခံမလားဒါမှမဟုတ်ဒေါ်အောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံမလားဆိုတဲ့မျိုးကနှစ်ခုရေကကျွန်တော်တို့ကတစ်ခုကိုရွေးရမယ်အနေအထားမျိုးဖြစ်ပါအဲ့တော့ဒီပါတီနှစ်ခုဒီသာလျှင်တော့တမရကိုရွေးကောက်တင်မြောက်ပြီးတော့အစိုးရဖွဲ့စည်းနိုင်တဲ့အနေအထားမျိုးရှိတဲ့အခါကျတော့ကျွန်တော်အမြင်အားဖြင့်လက်ရှိအခြေအနေမှာကျွန်တော်တို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ဒေါ်အောင်ဆန်းစုကြည်ကိုဝင်ရမယ်ဆိုတော့လက်ခံပါတယ်ဒါပေမဲ့အဲ့ဒီဝင်ရမယ်ဆိုတဲ့အချိန်ထဲမှာကျွန်တော်တို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အားနည်းချက်ပြီးလိုအပ်ချက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ပိုင်းရဲ့မတမာမှုတွေတော့ဟိုမတရားလုပ်မှုတွေအဲ့ဒီတွေအပေါ်မှာလည်းကျွန်တော်တို့မျက်စိမိတ်ပြီးတော့ငြိမ်နေလို့တော့မရပါဘူးပြောစိတ်ပြောလိုက်တာတွေကိုပြောရပါမယ်ဝေဖန်သင့်ဝေဖန်တိုက်တာတွေကိုဝေဖန်ရမှာရဲ့လို့ကျွန်တော်ကအဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒါနဲ့ပတ်သက်လို့ပဲဥက္ကူယူဆက်လက်မေးချင်ပါတယ်ခုနကကုလမောင်ပြောသွားတဲ့ထဲမှာ NLD ပါတီတဲမှာလည်း88မျိုးဆက်ကကျောင်းသားတွေပါကြတယ်အမတ်တွေတက်လို့နေကြတာရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88ကြားထဲမှာနိုင်ငံရေးရောတစုံတရာကိုလိုက်ချက်ရှိပါလားဘယ်လိုများရှိပါလဲ
ဟိုနိုင်ငံရေးရောတော့ကျွန်တော်တို့က88ကတည်းကတစ်ချောင်းလုံးလက်တွဲဆောင်ရွက်ဖြစ်နေအဖွဲ့အစည်းတွေလည်းဖြစ်တယ်နောက်တစ်ခုကကျွန်တော်တို့ရဲ့အခြေခံစံတွေဆိုတမိုးထားမှုတွေကလည်းအတူတူပဲဖြစ်ပါတယ်ဒီဒီမိုကရေစီရေးလူ့ခွင့်ရေးတိုင်းသားတူညီကြရေးဆိုတာတွေဟာကျွန်တော်တို့ကအခြေခံတမိုးတွေအတူတူပဲဖြစ်ပါတယ်ဒီလိုလေဒါထဲမှာလည်းဒီမိုကရေစီရင့်ကျလာအောင်ပြင်ထန်ဖွံ့ဖြိုးလာအောင်လုပ်ဖို့လိုတယ်လို့ပါတီအဖွဲ့အစည်းတွေဒါထဲမှာလည်းဒီမိုကရေစီရှင်းတုံးမှုတွေရှင်းထန်ရင့်ကျလာဖို့ကြိုးစားတယ်။ဒါဆိုတော့နိုင်ငံကိုဥဆောင်မဲ့ပါတီအဖွဲ့အစည်းတွေကို၌ကဒီမိုကရေစီရှင်းထန်ရင့်ကျမှာပြည်သူတွေဒါထဲကိုကျွန်တော်လက်ဆင့်ခံနိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့လို့ကျွန်တော်တို့ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ပြောရင်လည်းပဲတခါလေကျတော့ကျွန်တော်တို့ဘုကံတွေကို၌ကကျွန်တော်တို့ကိုလက်ရှိမှာနဲ့တိုင်တန်းတာရှိပါတယ်။ဒီမှာအဖြစ်ကျွန်တော်တို့ဘယ်လိုမဲပေးရမလဲလို့သူတို့ကကျွန်တော်တို့ကိုမေးတဲ့အခါမှာကျွန်တော်တို့ကတော်တော်အကြက်ရိုက်ရတယ်။အဲ့တော့သူတို့ကဒီကိုယ်စားလောင်းကိုကျွန်တော်တို့ကဒီသူတို့ရုပ်ကံတွေကတိတိကျကျတိတယ်။ဒါပေမဲ့တောက်ွက်တဲ့ဂျားတွေကဒီလိုကိုချပေးတယ်။အဲ့တော့ဒီလူမျိုးကိုကျွန်တော်တို့ကဘယ်လိုလုပ်ပြီးဆိုကျွန်တော်တို့မဲထည့်ရလဲဆိုတဲ့ဟာကဒီကနေ့ဒီပုံစံများကနေတက်လာတာရှိပါတယ်။အဲ့တော့ကျွန်တော်တို့ကဒါကြောင့်မို့လို့လေဒုတိယဒီမိုကရေစီအဖွဲ့အစည်းတွေကိုယ်တော်ဆက်ရှင်မျိုးစက်နဲ့ပူတက်ကြညာချက်မှာပေါ်ပြထားတဲ့သဘောတူထားတဲ့ဓာတ်တည်ချက်ကိုထိုက်ကဒီမိုကရေစီအားစုများဆိုင်းရအားစုများအောင်နိုင်ရေးဝန်ရံဖို့ဆိုပြီးကျွန်တော်ပေါ်ပြထားပါတယ်အရေးကြီးဆုံးကတိုင်းရင်းသားအင်အားစုများဆိုပြီးဒါအရေးကြီးပါအဲ့ကျွန်တော်တို့ဆက်ရှင်မျိုးစက်ဟာအမျိုးသားဒီမိုကရေစီအဖွဲ့အစည်းနဲ့ဆွေးနွေးတယ်လို့ UNA လို့ခေါ်တဲ့တိုင်းရင်းသားများကလည်းဖွင့်နေတယ်လို့ရှင်းနေပါတယ
်ဟုတ်ကဲ့
ဒါကြောင့်မို့လို့ကျွန်တော်တို့ကတော့တိုင်းရင်းသားအင်အားစုများဒီတာမှာဒီနိုင်ငံတို့အတွက်ကိုယ်တော်ရေပေါ်ပို့တော့ကျွန်တော်တိုင်းရင်းသားဦးစားပေးအစီအမူအားအဖြစ်နဲ့ကျွန်တော်ရှင်းတော့မှာကျွန်တော်အနေနဲ့တော့ကျွန်တော်ဒီလိုလက်ခံပါတတိပုဂ္ဂလာတဲ့အရေးကြီးရှိတဲ့အရေးရှိတဲ့ဒီပုဂ္ဂိုလ်တွေကိုကျွန်တော်ဆွတ်တော်ထဲမှာပါလာကြည့်ကြတာပဲဒါကြောင့်သဘောထား
ဟုတ်ကဲ့ကိုနေဦးလင်းတော်ရှင်တူရှိပါသေးတယ်ကိုနေလုံးလေးတူတော်တော်မေးလို့ရပါတယ်ခင်ဗျာကိုကြီးရှိပါတယ်ဒေါ်ရေမျိုးသိမ့်ရှိပါတယ်ကျွန်တော်ချိန်နဲ့သိမ့်မရတော့လို့ပါ
အချိန်လည်းတိတ်မရတော့ပါဆိုလို့ရှိရင်ကတော့ဒေါက်တာရံမျိုးသိန်းပြောတဲ့ဘက်ကပို့ပြီးတော့ကျွန်တော်အလေးတာပါတယ်သူကျွန်တော်အထင်ပြောရလို့ရှိရင်တော့အခုဒီလိုလှုပ်လိုက်တဲ့အတွက် NLD တက်ရှုံးနေအဲ88လည်းရှုံးနေပေါ့ဗျာကျွန်တော်ကတော့အဲ့လိုပဲမြင်ပါတယ်အဲ88အနေနဲ့ NLD ကိုချိုးပိုးပေးနေရတယ်ဆိုတော့အဆင်မျိုးတော့မလုံးသိတော့ဘူးလို့ပဲကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အချိန်လည်းဆစ်သွားလို့ပါဒီ Daily Life Season မှာပါဝင်ဆွေးနွေးပေးတဲ့ဥက္ကူကြီးရောဒေါက်တာရံမျိုးသိန်းရောတော်ရှင်ဒီအားလုံးကကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လေလိုက်အစီအစဉ်ကိုတော့ဒီမှာပဲရနာခွင့်ပေးပ
ါကိုတားညုံစီစဉ်တင်ဆက်တဲ့စနေနေ့ညတရိုက်လေလိုက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ပါဝင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်နားဆင်ကြည့်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့လာမယ့်အင်္ဂါနေ့ညတရိုက်လေလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုလည်းအသိပေးပါရစေရှင်
ယူကော့ဘွဲတွေကျင်းပဖို့လာပိုင်းမဲ့လူတော်တဲ့အချိန်မှာမြန်မာတနိုင်ငံလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်။ရေဘေးကြောင့်ယူကော့ဘွဲအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲ။ရေဘေးဒုက္ခကနေနလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူလူမဲပေးနိုင်မဲ့လွတ်လပ်မျှတတဲ့ယူကော့ဘွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါ။အဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ရရှိနေနေနဲ့အင်္ဂါနေ့ညအစည်းအဝေးမတိုင်ခင်အချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင် VOA ကအခုလိုထုတ်လွှင့်ပေးနေတဲ့အစည်းအဝေးနဲ့ပတ်သက်လို့စာရေးသားကြင်ကြရတယ်ဆိုရင်တော့ VOA မြန်မာပိုင်းအစည်းအဝေးလို့လိမ့်မူပြီးစာတိုက်တက်တာမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးပေးပို့နိုင်ပါတယ် email နဲ့ဆက်သွယ်လို့သူတွေအတွက်ကတော့ burmese@voanews.com ဖြစ်ပါတယ်ရှင်VOA ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါလေရှင်ဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 kHz 10083လိုင်းနိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ48 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါလေရှင်အခုတော့ကြာနေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုကိုကျော်ကျော်တင်ပြကြေညာပေးပါမယ်ရှင်
မြန်မာနိုင်ငံကရေဘေးတန်တဲ့လူထုအတွက်နောက်ထပ်အကူအညီရမုံငွေကြံ့ငွေ6ဘီလီယံယူရိုငွေနဲ့ဆိုရင် 4.5 တန်းကိုဥရောပသမဂ္ဂ EU ကပေးမယ်လို့ရေဝမျိုးခြေဆိုင်ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံများဆိုင်ရာတန်ရုံးတွေရဲ့ဩဂုတ်လ10ရက်နေ့စွဲနဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ EU အဖွဲ့ဝင်နိုင်ငံတွေဟာမြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီနှစ်စဉ်ယူရိုငွေတန်90ပေးနေတာဖြစ်ပြီးအခုရေဘေးအတွက်နောက်ထပ်ယူရိုငွေ4တန်းခွဲထပ်တိုးပြီးတော့ပေးတာပါ။ချင်းပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးတွေမှာနေရာအနှံ့ပြားမှုတိုက်ချုံရွာပြီးနေရာကွက်ပြီးမိုးကြီးနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကဩဂုတ်လ10ရက်စနေနေ့မှာထုတ်ပြန်ထားပါတယ်။ဒါ့အပြင်မန္တလေးနဲ့အေရာဝတီတိုင်းဒေသကြီးတွေမှာနေရာစစ်စစ်မိုးတိုက်ချုံရွာပြီးနေရာကွက်ပြီးတော့မိုးကြီးနိုင်တယ်လို့လည်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတစ်ပိုင်းဒေသတွေမှာနောက်နှစ်ရက်အတွင်းမိုးပူလာနိုင်တယ်လို့လည်းမိုးစလဌာနကခန့်မှန်းထားပါတယ်။28နှစ်မြောက်ရှီလီလုံလူထုလူချောင်းမှုအထိမ်းအမှတ်အခမ်းအနားတွေကိုအမေရိကန်ပြည်ထောင်စုအပါအဝင်ကနေဒါ၊ဂျပန်၊တောင်ကိုရီးယားစတဲ့နိုင်ငံတကာမှာဩဂုတ်လ10ရက်စနေနေ့ကကျင်းပကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာတော့ရှီလီလုံအထိမ်းအမှတ်9ကြိမ်မြောက်ကွတ်တောင်းလိုင်းတင်မောခမ်းအနားကိုမြို့တော်ဝင်ဘိုင်ရွန်ဘရောင်းကိုတိုင်တက်ရောက်ကျင်းပပါတယ်။အလားတူကယ်လီဖိုးနီးယားဆန်ဖရန်စစ္စကိုနဲ့ကနေဒါနိုင်ငံတိုရွန်တိုမြို့တွေမှာလည်းရှီလီလုံအခမ်းအနားတွေကိုစနေနေ့ကတည်ကြားစီပြုလုပ်ခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလူသေဆုံးတဲ့ထိဖြစ်ရတဲ့နောက်ထပ်ကာဗွန်ဖောက်ခွဲမှုတစ်ခုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကပြောလိုက်ပါတယ်။ကာဗွန်မြို့တော်နားမှာအကြမ်းဖက်ဖောက်ခွဲတာကြောင့်လူ90ကျော်သေဆုံးပြီးနောက်တက်မှာပဲအခုလိုပြောတာပါ။ကွန်ဒူးစ်ပြည်နယ်မြောက်ပိုင်းခနာဘက်ကိုင်မှာစစ်တပ်ကဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ VOA ကိုပေးပို့တဲ့ကြေညာချက်ထဲမှာတာလီဘန်တွေကပြောထားတာပါ။အဲဒီဖောက်ခွဲမှုကြောင့်အစိုးရလူလာတဲ့ပြည်သူ့စစ်အဖွဲ့ဝင်22ဦးထက်မနည်းသေဆုံးတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စီးရီးယားနိုင်ငံမှာ IS အစ္စလာမ်အစွန်းရောက်တွေရဲ့အဓိကစီးရီးအစီအစဉ်နဲ့ရှေ့တိုးလာနေတဲ့တိုက်ခိုက်မှုတွေကိုစိုးရိမ်ကြောက်လန့်နေတဲ့ခရီးယံဘာသာဝင်မိသားစုအများများဟာသူတို့နေထိုင်ရာမြို့ကနေစွန့်ခွာထွက်ပြေးသွားကြတယ်လို့လူသားသူတွေကပြောပါတယ်။ခရီးယံဘာသာဝင်အများစုနေထိုင်တဲ့ဆာဒါမြို့ကနေအစိုးရထိန်းချုပ်ထားတဲ့နိုင်ငံအလဲပိုင်း Homs နဲ့ Damascus မြို့တော်စီကိုယာနဲ့ချီရှိတဲ့မိသားစုတွေထွက်ပြေးသွားကြောင်းလူခွင့်ရေးအဖွဲ့ကပြောတာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်ကျွန်မရောနနာချမ်းပါ VO American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်လဲသောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.